Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုးငါးပါးရန်ကခင်ဝေးကြပါစေခင်ဗျာ1383ခုနှစ်တပေါင်းလာဇန်3ရက်2022ခုနှစ်မတ်လ4ရက်တောက်ကြညာဘက်ဗီဒီယိုမြန်မာပိုင်းရဲ့ဗီဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီကနေတရက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကြော်ကြော်သိမ့်ပါကိုတော်လူနဲ့ရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ယူကရိန်းကကမ္ဘာအကြီးဆုံးနျူကလ িয়ার ဓာတ်ပိတ်ဆက်ယုံကိုရုရှားကတိုက်ခိုက်ထိန်းချုပ်လိုက်ပါတယ်။အန်ဒရယ်ကြီးလာတဲ့ဒီတိုက်ခိုက်မှုကိုကမ္ဘာအင်အားကြီးတွေဘယ်လိုများတုံ့ပြန်ကြပါသလဲ။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူကချင်ဘက်မှာ KIA နဲ့စစ်တပ်ကြားတိုက်ပွဲဆက်ဖြစ်နေပါတယ်။တပည့်ချင်းမှာတော့လူငယ်ရှစ်ဦးအသက်ခံခဲ့ရပါတယ
်။ဆိုင်မြင်ကနေထွက်လာတဲ့စစ်ကြောင်းကနေပြီးတော့ကင်းဆောင်နေတဲ့ကလေးလေးဒီရွာပြည်သားလေးတွေကိုသူတို့တာဝန်ရကလေးချုံနေမှာလို့ပတ်သွားတာရှေ့ရောက်
တိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေတဲ့စကိုင်းတိုင်းထဲမှာမြို့ကြီးလေးမြို့ကလွဲပြီးဂျန်နက်ဒေသတွေအားလုံးမှာအင်တာနက်ဖြတ်ခန့်ထားရပါတယ်ရင်းမပင်တဲ့ကဏီဘက်တွေမှာတော့ကိုဗစ်လက္ခဏာနဲ့ဖျားနာသူတွေများလာနေတယ်လို့ပြောကြပါတယ်အဲဒီလိုသတင်းပေးပို့ချက်တွေနဲ့အတူမြို့သမီးကဏ္ဍသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမနိုးကပြပြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်ထုတ်စက်ရုံကိုရုရှားကပစ်ခတ်ပြီးထိန်းချုပ်လိုက်ပါပြီ။ယူကရိန်းနိုင်ငံအနာဟော်ဒါမြို့ကဇေပရိုဇေဟီယာနျူကလ িয়ার စွမ်းအင်ထုတ်စက်ရုံကိုရုရှားတပ်တွေပစ်ခတ်ပြီးမိလောင်ခဲ့ရကနေအခုလိုထိန်းချုပ်လိုက်တယ်လို့ယူကရိန်းအရာရှိတွေကဆိုပါတယ်။ဒီစက်ရုံတဲကနေရေဒီယိုတတိကျဓာတ်ယူစိတ်မှုတွေကတော့မရှိတော့ဘူးလို့ယူကရိန်းနျူကလ িয়ার စစ်ဆေးသူတွေကပြောပါတယ်စက်ရုံဝန်ထမ်းတွေကဘေးကင်းကင်းနဲ့ဆက်ပြီးလက်ပတ်နေတော့ပဲလို့လည်းဆိုပါတယ်မိသက်သမားတွေနျူကလ িয়ার စွမ်းအင်ထုတ်စက်ရုံတဲကိုဝန်နိုင်ပြီးဖြစ်တယ်လို့မိလောင်တာတွေထိန်းနိုင်ပြီးတော့လည်းယူကရိန်းရာရှိတွေကပြောပါတယ်အနာဟော်ဒါမြို့နီပါမြစ်ပေါ်ကဒီနျူကလ িয়ার စွမ်းအင်စက်ရုံဟာမြို့တော်ကစ်အရှိတောင်ပယ်မိုင်430ကျော်ကွာမှာရှိပါတယ်ယူကရိန်းနိုင်ငံရဲ့စွမ်းအင်လိုအပ်ချက်25ရာခိုင်နှုန်းကိုဖြည့်ဆည်းပေးနေတဲ့စက်ရုံပါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီနဲ့ဒီနျူကလ িয়ার စွမ်းအင်စက်ရုံမိလောင်မှုနောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျီရောကမနေ့ကထုတ်ပြန်ခဲ့ပါတယ်လာမယ့်သတင်းပတ်တွေအတွင်းယူကရိန်းနဲ့နီဝင်ချင်းဒေသမှာလူသားချင်းစာနာမှုအကူအညီလုံခြုံရေးနဲ့စီးပွားရေးထောက်ပံ့ဒေါ်လာ10ဘီလီယံဘူးပေးဖို့အမေရိကန်လွှတ်တော်တည်ပြုချက်ကိုသမ္မတဘိုင်ဒန်ဆိုရတောင်းခံထားပါတယ်ခင်ဗျာယူကရိန်းကိုရုရှားဝန်တိုက်တာကို NATO စစ်မှားမိတ်အကြီးအကဲနဲ့အမေရိကန်နိုင်ငံသားဝင်ကြီးတို့ကခုခံတားဆီးသွားမယ်လို့ကြေညာလိုက်ကြပါတယ်။မြောက်အတ္တလန္တိတ်စာချုပ်မှာမိတ်ဖွဲ့ NATO အကြီးအကဲ Jens Stoltenberg ကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားလို့ရဟာအစင်ချင်းနဲလွနာကြောင့်အ мян ဆုံးရပ်တင့်ပြီးလို့ဒီနေ့အမေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့ပြီးရှုတ်ချလိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Anthony Blinken ကလည်းရုရှားရဲ့ရန်လုံမှုတွေကို NATO အဖွဲ့ဝင်နိုင်ငံတွေကခုခံကာကွယ်သွားမယ်လို့ဒီနေ့ NATO အတွင်းမှချုပ်တဲ့သူသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်ပါတယ
်။ And as the Secretary General said, ours is a defensive alliance. We seek no conflict.
But if NATO အတွင်းမှချုပ်ပြောခဲ့တယ်လို့ပဲဒါဟာခုခံစစ်ဖြစ်ပါတယ်။ရုရှားနဲ့ပဋိပက္ခဖြစ်အောင်ကျွန်တော်တို့လုပ်တာမဟုတ်ပါဘူး။ပဋိပက္ခကကျွန်တော်တို့စီကိုရောက်လာတာပါ။ဒီအတွက်ကျွန်တော်တို့ဘက်ကခုခံဖို့အသင့်ရှိပါတယ်။ NATO နယ်မြေတွေကိုတလက်မမှအထိမခံခုခံသွားပါမယ်။ NATO မှမိတ်ဖွဲ့နာဂတ်အတွက်ကိုပါပြင်ဆင်မှုတွေလုပ်သွားပါမယ်လို့ဝန်ကြီးဘလင်ကန်ကဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာ NATO အဖွဲ့နိုင်ငံကြီးဝန်ကြီးစီဝေတက်ဖို့ရောက်နေခြင်းပြောလိုက်တာပါ။ရုရှားအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းပြီးတာဒမန်ရေးနီလန်းနဲ့ပဋိပက္ခကိုအေးချမ်းချမ်းဖြစ်ရှင်းဖို့ကိုလည်း NATO မှမိတ်ဖွဲ့ကြီးကဆိုလန်ဘက်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အခုလိုချိန်မျိုးမှာ NATO မှမိတ်နိုင်ငံတွေဘက်ကနေကာကွယ်သွားဖို့ဥရောပအရှေ့ပိုင်းမှာ NATO တပ်ဖွဲ့တွေတုံ့ပြန်ချလိုက်တာကရန်လိုတာမဟုတ်ပဲခုခံကာကွယ်ဖို့သာဖြစ်တယ်လို့လည်း NATO အတွင်းမှချုပ်ဆိုလန်ဘက်ကဆက်ပြောခဲ့ပါတယ်။ကြအပြင်ယူကရိန်းပြည်သူတွေကိုရုရှားတပ်ဖွဲ့တွေကနေရောညပါထိုးစစ်ဆင်တိုက်ခိုက်နေတာအခုနောက်ဆုံးယူကရိန်းနျူကလ িয়ার စွမ်းအင်စက်ရုံကိုပါတိုက်ခိုက်တာတွေကိုလည်းနေတိုးဖွဲ့အကြီးအကဲကပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်ခင်ကုလသမဂ္ဂအမှုမြူစွမ်းအင်အေဂျင်စီ IAEA ကယူကရိန်းနျူကလ িয়ার စွမ်းအင်ထုတ်စက်ရုံနဲ့ပုံမှန်ဆက်သွယ်ပြီးအခြေအနေထိန်းထားနိုင်တယ်လို့ဆိုလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းရဲ့ဇေပရိုဇေဟီယာနျူကလ িয়ার စွမ်းအင်ထုတ်စက်ရုံကိုလက်နက်ကြီးနဲ့မတိုက်ခတ်ခင်တည်းကအခုကြီးပေးဖို့အခုလိုဆက်သွယ်ရထားတာလို့ IAEA ညွှန်ကြားရေးမှူးချုပ် Rafael Marino Grossi ကမနေ့ကပြောလိုက်တာပါ။ဒါအပြင် အခုရုရှားတိုက်ခိုက်မှုပြီးမီးလောင်တာရှိခဲ့ပေမဲ့နောက်ဆုံးမှာမီးငြိမ်းလိုက်နိုင်ပြီးအရေးပါတဲ့စက်ပစ္စည်းကိရိယာတွေဖြစ်စီတာမရှိဘူးလို့လည်းယူကရိန်းရာရှိတွေကပြောလာကြောင်း IAEA အဖွဲ့ကတွစ်တာမှာဒီနေ့ဆက်ပြောထားပါတယ် IAEA ညွှန်ချုပ်ဂရော့စီကလည်းယူကရိန်းဘက်ကနေချာနိုဘိုင်နျူကလ িয়ার စွမ်းအင်စက်ရုံနဲ့တခြားစက်ရုံတွေရဲ့ဘေးကင်းလုံခြုံမှုအတွက်အရေးပေါ်အကူအညီကြောင်းခဲ့တာမှုဆက်သွယ်အကူအညီပေးနေတာပါလို့ဆက်ပြောခဲ့ပါတယ်။ IAEA ကိုယူကရိန်းနျူကလ িয়ার အေဂျင်စီကစာဖို့လာရမှာတော့ပြီးခဲ့တဲ့ပတ်ထဲကရုရှားသိမ်းထားတဲ့ချာနိုဘိုင်နျူကလ িয়ার စွမ်းအင်ထုတ်စက်ရုံမှာယူကရိန်းဝန်တန်းတွေကိုလည်းအပြင်ပေးမထွက်ပဲထိန်းထားပြီးသူတို့ဆက်အလုပ်လုပ်နေရပေမဲ့စိတ်ထောင်းကိုကြီးပြင်ပန်းနွမ်းနေနေကြပြီလို့ရှင်းပြထားပါတယ်။ဒါကြောင့် IAEA ကြီးကဲ Grossi က
ဘယ်လိုဆိုဝင်နေတယ်လို့ distinction is possession of Russian forces or does the utility continue to
have မြန်မာကက်သလစ်ဂိုင်းချုပ်ပြော်ကြီး Charles Mabo ကရုရှားတိုက်ခိုက်မှုကြောင့် nuclear undery ကြီးကိုစိုးရိမ်နေရပြီလို့သတိပေးလိုက်ပါတယ်ဒီတိုက်ပွဲကြောင့် nuclear ဆောင်းတွင်း undery ရှိလာတာကိုဝိုင်းကာကွယ်ကြဖို့အာရှကက်သလစ်ဖုန်းတော်ကြီးများညီလာခံအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဖုန်းတော်ကြီး Charles Mabo ကဒီနေ့ကြေညာချက်ထုတ်ပြောလိုက်တာပါ။ပိုဟမ်မင်းကြီးအနေနဲ့လည်းရုရှားအုပ်ချုပ်သူတွေကိုဒီစစ်ပွဲရပ်ပွဲကိုတောင်းဆိုပြီးမှဖုန်းတော်ကြီး Charles Mabo ကယူကရိန်းပေါ်ကြီးကြီးမားမားတက်ခိုက်တာကနေလူစုလိုက်ပြုံးလိုက်သေစေနိုင်တဲ့ဒီလက်နက်ကြီးတွေသုံးလာမဲ့အန်လျက်ကြလာတာမှုဒီစစ်ကိုရပ်ပေးပါလို့အလေးနဲ့တောင်းဆိုခဲ့ပါတယ်။ဖုန်းတော်ကြီး Charles Mabo ကဆက်ပြီးကမ္ဘာနျူကလ িয়ার ဟိုလိုကော့စ်အိမ်မက်ဆိုးကြီးဖြစ်လာနိုင်ခြင်းရှိနေတာမှုလူသားအလုံးပြတ်သုံးရေးကိုဥတည်နေပြီလို့လည်းဒီကြေညာချက်ထဲမှာပြင်းပြင်းထန်ထန်သုံးနှုံးသတိပေးထားပါဗျ။ဒါအပြင်ကမ္ဘာပြဿနာတွေကိုအကျန်းဖက်နည်းနဲ့ဖြေရှင်းနေတဲ့ရုရှားကောင်းဆောင်တွေနဲ့တခြားကောင်းဆောင်တွေကိုလည်းငြင်းချမ်းစွာတွေ့ဆုံဆွေးနွေးတဲ့နည်းနဲ့အဖြေရှာကြဖို့နဲ့ကုလသမဂ္ဂအောက်မှာဆွေးနွေးကြဖို့ကိုလည်းဖုန်းတော်ကြီး Charles Mabo ကဆက်တောင်းဆိုခဲ့ပါဗျ။ဖုန်းတော်ကြီးရဲ့ကြေညာချက်ထဲမှာပဲ20ရာစုခေတ်တုန်းကလူသန်းပေါင်း130ကျော်စစ်ပွဲတွေကြောင့်တည်ဆုံခဲ့ရတဲ့သမိုင်းသင်္ကန်းစာကိုအမှတ်ရပြီးအခုပထွေဒေတာအခြေခံစစ်ကစားပွဲမှာလူသားဖြစ်တည်မှုကအရေးကြီးဆုံးဆိုတာကိုမမေ့ချဘူးလို့လည်းထည့်သွင်းသတိပေးခဲ့ပါတယ်ခင
်ဗျ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.69 kHz 15653ည19.25 kHz 11683ည19.32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့တောက်ကြညနောက်ဆုံးရသတင်းတွေကိုကျမစုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်ရုရှားနိုင်ငံကြုံနေရတဲ့ကျူးကျော်သိမ်းပိုက်ခံရမှုမျိုးအင်ဒိုပစိဖိတ်ဒေသမှာအဖြစ်မခံသင့်ကြောင်းQuack လို့ခေါ်တဲ့ American ပြည်ထောင်စုအိန္ဒိယ၊ Australia နဲ့ဂျပန်ကောင်းဆောင်တွေမနေ့ကသဘောတူလိုက်ကြောင်းဂျပန်နဲ့ Australia ဝန်ကြီးချုပ်တွေကပြောဆိုပါရယ် Ukraine ကို Russia ကကျူးကျော်လိုက်တဲ့ကိစ္စကိုပဲအနောက်နိုင်ငံတွေအာရုံစိုက်နေချိန်မှာတရုတ်နိုင်ငံကအခွင့်ကောင်းယူမှာကိုစိုးရင်ပြီးတီးခြားကိုပိုင်အုပ်ချုပ်တဲ့ Taiwan ကျိုးမှာတက်လန့်သတိပေးတဲ့အဆင့်ကိုတိုးမြှင့်ထားပါရယ် Taiwan နဲ့ပတ်သက်တဲ့စိုးရင်ရတဲ့အခြေအနေတွေကြောင့်ကွတ်လေးနိုင်ငံခေါင်းဆောင်တွေအွန်လိုင်းကနေမနေ့ကဆွေးနွေးခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အော်စတြေးလျဝန်ကြီးချုပ်စကော့မော်ရစန်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ဖူကီယိုကီရှိတာတို့ပါဝင်ဆွေးနွေးကြတာပါတဖက်သက်အင်အားသုံးပြီးလက်ရှိအနေအထားကိုအတင်းကျပ်ပြောင်းလဲတာအင်ဒိုပစိဖိတ်ဒေသမှာခွင့်မပြုဘူးဆိုတာကျွန်တော်တို့သဘောတူခဲ့ကြပါတယ်လို့ရုရှားကျူးကျော်မှုကိုကိုးကားပြီးဂျပန်ဝန်ကြီးချုပ်ကပြောပါတယ်ယူကရိန်းမှာဖြစ်ပျက်နေတဲ့အခြေအနေမျိုးအင်ဒိုပစိဖိတ်ဒေသမှာအဖြစ်မခံဘူးဆိုတာကိုလည်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရစန်ကကြေညာချက်ထုတ်ပြန်ပါတယ်အင်ဒိုပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ဖို့ချထားတဲ့တန်လိမ့်ထံအပေါ်မှာခိုင်ခိုင်မာမာယက်တည်နေတဲ့အကြောင်းနဲ့နိုင်ငံငယ်လေးတွေအနေနဲ့ပို့ပြီးတော့အင်အားကြီးတဲ့နိုင်ငံတွေကိုကြောက်စရာမလိုတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်တရုတ်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့အာရှအခြေခံအဆောက်အဦရင်းနှီးမြှုပ်နှံမှုဘဏ် AIIB ကUkraine ရုရှားနဲ့နိုင်ငံကြားစစ်ရေးတင်းမာလေးနဲ့အခြေအနေကြောင့်ရုရှားနဲ့ Belarus နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုဆိုင်းငံ့ထားမယ်လို့မနေ့ကြာသပတေးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဘဏ်ရဲ့အကောင်ဆုံးအကျိုးစီးပွားအတွက်ဘဏ်စီမံအုပ်ချုပ်ရေးပိုင်းကဆုံးဖြတ်တာဖြစ်ကြောင်းနဲ့ရုရှား Belarus နဲ့ဆက်ဆက်စီးပွားရေးသဘောတူညီမှုတွေအလုံးပြန်လည်သုံးသပ်နေကြတယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့နှစ်တွေကရုရှားနဲ့အပြန်အလှန်ဆက်ဆံရေးခိုင်မာအားကောင်းခဲ့တဲ့တရုတ်နိုင်ငံအနေနဲ့ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်တိုက်ခိုက်နေတဲ့အရေးနဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုမရှိဘဲအခုချိန်ထိနှုတ်ဆက်နေကြတာပါ။အာရှအဆောက်အဦရင်းနှီးမြှုပ်နှံမှုဘဏ် AIIB မှာတရုတ်နိုင်ငံကအကြီးမားဆုံးအစုရှယ်ယာရှင်ဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်ကမကထလုပ်ခဲ့သလို28ရာခိုင်နှုန်းဆုံးဖြတ်မဲပေးနိုင်စွမ်းရှိတာပါ ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးစတဲ့အနောက်နိုင်ငံတွေရဲ့ငွေကြေးလွှမ်းမိုးမှုကိုကာကွယ်နိုင်မှု2006ခုနှစ်ကအခုလိုတရုတ်ရဲ့ကြောထောက်နောက်ခံအပြစ်ပေးထားတဲ့ AIIB အာရှအခြေခံအစအဦးမြင်းနှီးမြုပ်နှံမှုဘဏ်ကိုစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဒီဘဏ်ကိုတည်ထောင်တဲ့အဖွဲ့ဝင်တွေထဲမှာလည်းရုရှားနိုင်ငံပါဝင်ပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံပြီးရင်တတိယအင်အားအကြီးဆုံး600ခန့်လုံးဆုံးဖြတ်မဲ့ပေးနိုင်စွမ်းရှိတဲ့ဘဏ်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ရှင်။ရုရှားယူကရိန်းစစ်ပွဲကြောင့်ဒီရက်ပိုင်းကမ္ဘာရေနံစေးတွေတိတိတသားထိုးတက်သွားသလိုယူကရိန်းနျူကလ িয়ার တအားပေးဆက်ယုံကိုရုရှားတပ်ဖွဲ့တွေသိမ်းလိုက်ပြီးမီးလောင်နေတဲ့သတင်းတွေကြောင့်ဒီကနေ့ဥရောပအစုရှယ်ယာတွေဟာလည်းတစ်နှစ်နီးပါးအတွင်းမှာအနေအဆုံထိုးကျသွားပါတယ်။ကိုဗစ်ကပ်ဘေးကြောင့်2020ခုနှစ်ကနှစ်ဆကနေစလို့အပတ်စဉ်ထိခိုက်နေခဲ့တဲ့ဥရောပအစုရှယ်ယာဈေးဟာဒီသတင်းပတ်မှာတော့ 2.8 ခန့်လုံးကျဆင်းသွားပြီးအဆိုးဆုံးဖြစ်ခဲ့တာပါ။တစ်ချိန်တည်းမှာပဲရုရှားရေနံရောင်းအားကျသွားတဲ့အတွက်ရေနံဈေးကွက်မှာဝယ်လိုအားနဲ့ရောင်းလိုအားမမျှဖြစ်ပြီးအရင်တုန်းကရေနံဈေးတပီပါကိုဒေါ်လာ100အောက်ကနေမနေ့ကျသပတေးနေ့မှာတော့တပီပါကိုဒေါ်လာ130ကျော်အထိဆက်သွားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းလောင်းစာကြီးဈေးတွေဆက်တက်လာနိုင်တယ်လို့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးထားပါတယ်။ယူကရိန်းရုရှားပြည်ပခါဘလောက်တာရှည်မလဲဘလောက်ထိဆိုးဆိုးဝါးဝါအခြေအနေတွေဆက်ဖြစ်လာမလဲဆိုတဲ့ပေါ်မူတည်ပြီးရေနံဈေးအတက်အကျအပြောင်းလဲတွေရှိနေနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရှင်။တောင်အာရှနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအဆိုးဝါးဆုံးအခြေအနေကျော်လွန်လာနိုင်ပြီဆိုတော့မျှော်လင့်ချက်တွေလူတွေကြားတိုးလာတာနဲ့အမျှပုံမှန်သွားလာနေထိုင်မှုတွေတဖြည်းဖြည်းပြန်ဖြစ်လာနေပါတယ်။ Omicron virus ကူးစက်မှုကအစောပိုင်း virus ပိုးတွေလောက်သေဆုံးမှုမများတာအပြင်ဒေသတဝန်းကာကွယ်ဆေးကြောင့်ရောဂါခုခံကာကွယ်နိုင်စမ်းတက်လာတာတွေကြောင့်ပညာရှင်တွေကလည်းအကောင်းမြင်မျှော်လင့်ကြောင်းပြောဆိုကြပါတယ်။အိန္ဒိယနိုင်ငံမှာလည်းနှာခေါင်းဆီးမဖြစ်မနေတက်ဖို့ကန့်သတ်ချက်မထားတော့သလိုနီပေါ်နိုင်ငံမှာဆိုရင်လည်းလူတွေတောင်းနေချီပါဝင်တဲ့ဘာသာရေးပွဲတော်တွေပြန်လည်ကျင်းပနေပါပြီ။နိုင်ငံခြားဧည့်သည်တွေပြန်လည်လည်ပတ်ခွင့်ပြုထားတဲ့တိတိလင်္ကာမှာလည်းခီးသွွားတွေပြန်လာဖို့မျှော်လင့်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မှာလည်းလူတွေလွမ်းမော်ထွက်သွားလာနေပါပြီ။တောင်အာရှနိုင်ငံတွေမှာအခုလိုကူးစက်မှုပုံမှန်ဖြစ်လာပြီးကူးစက်မှုတွေဆက်တိုးလာတဲ့နိုင်ငံတွေကရှိနေစေဖြစ်တာကြောင့်ကျန်းမာရေးကျွမ်းကျင်ပညာရှင်တွေဘက်ကတော့နောက်ထပ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တွေထပ်ပြီးကြုံလာရနိုင်တာကိုသတိပေးထားပါတယ်ရှင
်။နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မဆူမွန်တို့ပြပြသွားတာပါ။အစည်းအဝေးပထမပိုင်းမှာမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပြီးအရင်ဆုံးကချင်ဘက်ကတိုက်ပွဲသတင်းကိုပြပြပါမယ်။ကချင်ပြည်နယ်ပူတော်မြို့နယ်စွမ်းပီယံကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA ကချင်တိုင်းရင်းသားအဖွဲ့အစည်းမလ3ရက်ကြာသပတေးနေ့ညနေကစတင်ခဲ့တဲ့တိုက်ပွဲတွေတောက်ကြာနေအထိလည်းဆက်ဖြစ်နေပါတယ်။တိုက်ပွဲတွေအတွင်းဒေသခံပြည်သူတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။တိုက်ပွဲတွေကြောင့်စွမ်းပီယံရွာနီးပိတ်မိနေတဲ့ကုန်တင်ကားကြီးတွေတော့ဒီကနေ့ပူတော်မြို့ဘက်သွားနိုင်ပြီလို့ပြောပါတယ်။ပူတော်မြို့နယ်တွင်ကနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုသိန်းထိုက်ဦးပြောပြပါမယ်
။ပူတော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA ကချင်အဖွဲ့အစည်းဖေဖော်ဝါရီလ3ရက်နေ့ကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဖေဖော်ဝါရီလ1ရက်နေ့ကသိမ်းယူထားတဲ့စွမ်ပီယံကျေးရွာကစစ်ကောင်စီတပ်စခန်းနေရာကိုမတ်လ3ရက်ကြာသပတေးနေ့မှာစစ်ကောင်စီဘက်ကပြန်ပြေးထိုးစစ်ဆင်တိုက်ခိုက်တာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာတော့မှန်ပါစစ်ကောင်စီဘက်ကနဲ့စစ်ကိုတည်တက်လာလို့ခုခံတိုက်ပွဲတွေရှိပါတယ်နောက်တစ်ခုရှိတာကတော့ဟိုဖေဗူလာပြည့်နှစ်ပေါ့နော်အဲကျွန်တော်တို့ခေတ္တကနဲ့တင်းထားတဲ့သူတို့ကပခန်းဘက်ကသူတို့ကပြန်ပြတ်လာတယ်အဲ့ဒီညမှာလည်းခုခံတဲ့ရှိပါတယ်နောက်တစ်ခုရှိတာကတော့သူတို့ကဒီနှစ်ကြီးပြည့်လို့တော့ဟိုစံပြရန်ဘက်မှာဒီဟာသားရဲ့နေအိမ်လေးဘက်ကိုကျသွားတာဟာလည်းရှိပါတယ်ဖြစ်နေတာပေါ့နော်နောက်ကတစ်စီကတော့ခုတစ်စီကတော့တောင်းတော့မြတ်ပေးပါဘူးတော်တော်ကစစ်ဖြစ်နေတဲ့နေသားဖြစ်ပါတယ်
စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့လက်ရှိဘူတာအိုမြို့နယ်အတွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ်
။အဲဒီစွန်ပီယံဘက်ကတော့ကျွန်တော်ဒီခေါမလန်ကူဂီဒူးချင်းနဲ့ဖြစ်ခဲ့တော့ရှိတယ်။ဒီနေ့ကညနေပိုင်းမှာဖြစ်ခဲ့တာဖြစ်တယ်။အဲဒီမှာတော့စစ်ကြကြဆုံးမှုတော့မရှိပါဘူး။ဘူဘက်ကကျွန်တော်မသိဘူးပေါ့။အန်စွန်ပီယံယူအားဝန်မှာဒီအေဘက်ကဒီနယ်လောက်ကဒီလိုခေါမလန်ကူဂီဒူးချင်းနဲ့ဖြစ်ခဲ့တဲ့ဖြစ်ရှိပါတယ်ကြည့်။
စွမ်ပီယံရွာကနေအနည်းဆုံး၄အိမ်လောက်မီးလောင်ပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်။ပူတာဟိုဒေသခံဒုကလည်းစွမ်ပီယံရွာဘက်ကတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်။စွမ်ပီယံနောက်ပြီးဟိုစွမ်ပီယံနဲ့ဝါဒကြာဒီနေ့တနင်္ဂနွေတိုက်ပွဲဖြစ်တယ်။အခုလည်းဖြစ်နေတုန်းပဲ။ဒနချီတာအဲဒနချီတာနေတော့ကြားတယ်။စွမ်ပီယံမဆိုမနေ့ကနဲ့ဒီအခြေအနေဖြစ်ပေါ့။ဟိုတနေ့ကလည်းယူနေလာတယ်။ ာစကီမစီရဲ့တိုက်လေရင်ဒီစီရဲ့
လေကြောင်းတက်ခဲ့ကြတာဒီလာတည်းနေကဆွန်ပီယန်ကျေးရွာနီးစစ်ကောင်စီတပ်ခြေဆက်ရာရှိန်ဂန်ဘွန်စကန်ပဲမှာဖြစ်ပါတယ်ဒီလာဇန်းကစတင်ဖြစ်ခဲ့တဲ့ပူတာဝမျိုးနယ်အတွင်းတိုက်ပွဲတွေကြောင့်ဆွန်ပီယန်နဲ့နီနာကျေးရွာကဒေသခံ1000ကျော်လောက်နဲ့လုံရှန်ကျေးရွာကဒေသခံ9000ကျော်တော်ရီတောင်တွေထဲမှာပုံဆောင်နေကြပြီးအခုအချိန်ထိနေအိမ်ကိုမပြောင်းနိုင်ကြသေးပါဘူးကချင်ပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ညချီနာဆွန်ဘရာဘွန်ပူတာဝလန်းကိုဖေဖော်ဝါရီလနောက်ဆုံးပတ်လောက်ကစတင်ပြီး KIA နဲ့ PDF ပူးပေါင်းအဖွဲ့ကယာယီပိတ်ခဲ့ပြီးမလနေ့နေ့မှာပြန်ဖွင့်ခဲ့ပါတယ်။လမ်းတွေပြန်ဖွင့်ခဲ့ပြီးမဲ့3ရက်နေ့ညနေပိုင်းကဆွန်ပီယံမှာတိုက်ပွဲဖြစ်တာကြောင့်ကုန်တင်ရှင်တွေပိတ်မိနေခဲ့ပြီးဒီကနေ့တောက်ကြနေမှာတော့ပြန်သွားနေပြီလို့ပူတာဝဒေသခံတွေကပြောပါတယ
်။ကားတေးတွေကမင်းနဲ့ညနေပိုင်းကနေဝင်လာဟုတ်တယ်။ကားကြီးရတော့မင်းနဲ့ကဟိုဆွန်ပီယံမှာတိုက်ပွဲဖြစ်တယ်ဆိုတော့အဲ့မှာမကျော်ရတဲ့ဆွန်ပီယံဟိုဘက်မှာနားနေရတာအခုဒီမနက်မှာတည်းကားကြီးတွေကားတဲတွေရောအများကြီးဝင်နေဒီပူတာဦးဖက်ကလည်းပဲကားကြီးတွေမြေချင်းနာဖက်ကိုထိုက်သွားတယ်ဒီမနက်က
ပူတာဦးမြို့လောင်စာတင်ရှင်နေတဲ့ဂုံတင်ကားတွေပြန်ပြီးဝင်လာတဲ့နောက်မှာဓာတ်ဆီဆိုင်တွေမှာလောင်စာစီတွေပြန်ရောက်နေပြီးလူသူ့ကိုဓာတ်ဆီတကားလန်၄လီတာနီးပါးချောင်းဝေ1000လုံးနဲ့ရောင်းချနေတဲ့အကြောင်းပြောပါတယ်ပူတာဦးဒေသဟာမြန်မာနိုင်ငံမြောက်ဖက်ဆုံးမတရှိပြီးအသွားအလာခက်ခဲတဲ့ဒေသဖြစ်ပါတယ်ပြည်ခဲ့တဲ့ရပိုင်းတွေကလမ်းပိတ်ခဲ့တာကြောင့်ပူတာအုံမှလောင်စာစီပြတ်လတ်ခဲ့သလိုအခြေခံစားသောက်ကုန်ဈေးနှုန်းတွေလည်းမြင့်တက်ခဲ့ပါတယ်ခင်ဗျာ
KIA နဲ့စစ်ကောင်စီအကြတိုက်ပွဲအခြေအနေကိုတင်ထိုင်ပြီးပြောပြသွားတာပါအခုဆက်ပြီးတော့လည်းတိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေတဲ့သခိုင်းတိုင်းတွင်းကအခြေအနေတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေတဲ့တိုက်ပွဲသတင်းကိုပဲအရင်ကြည့်အောင်ပါစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းရှိဘူးခိုင်တပဲရင်မြို့နယ်ကမင်းဆွေနှစ်ကြီးရွာမှာဒေသခံရှိဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဝင်လာတဲ့အတွက်ရွာသားတွေလည်းထပ်ပြေးတိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းရင်းမပင်တဲ့ကဏီနယ်ကြားမှာလည်းစစ်ကောင်စီတပ်ကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကိုရနိုင်ကပြောပြပါမယ်
။စစ်ကောင်စီကနေမြေရှင်းလင်းတာတွေရှိနေတဲ့စကိုင်းတိုင်းရွှေဘူခရိုင်တပင်းမြို့နယ်တွေကမင်းဆွေနဲ့ကြီးရွာကိုဒီနေ့မတ်လ4ရက်တောက်ကြနေမနဲ့လင်းအားကြီးအချိန်မှာစစ်ကောင်စီတပ်တွေရောက်ရှိလာပြီးတော့ကြီးရွာမှာကင်းဆောင်ပေးနေသူ10ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်သားတွေဝင်လာတဲ့အတွက်မင်းဆွေနဲ့ကြေးရွာသားတွေကြောက်ရွံ့ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ်
။ဟုတ်မင်းဆွေနဲ့မှဖြစ်တာဗျာဟုတ်မနက်ခင်းဝီလီဝီလင်းပေါ့9နာရီကျော်6နာရီခန့်လောက်မှာစိုင်မြင်ကနေထွက်လာတဲ့စစ်ကြောင်းကနေပြီးတော့ကျွန်တော်တို့ဒီကင်းဆောင်နေတဲ့ကလေးလေးဒီရွာပြီးရွာသားလေးတွေကိုတို့တော်ဝေးရကလေးချင်လို့နေမှာပေါ့ဗျာအဲ့ဒါကိုအသက်သွားတာအရှိရောက်ရရမှာဟောပေါ့ဗျာဒါကလာဒီလူဖြစ်တဲ့ကောင်ဖျော်ဖျက်ခဲ့တော့ကျွန်တော်တွေကြောက်ရံကြောက်လို့မအားလုံးစုပြီးတော့ကောင်းကောင်းအိတ်လို့ရအောင်တို့လာရင်စစ်သားတွေလာလို့ရှင်ပြီးလို့ရအောင်ဒါမျိုးစောင့်ကြည့်တဲ့အခွဲပါအမှန်တော့မရှိဘူးတို့ဟုတ်အမှန်မရှိတဲ့အချိန်ခံရတာပေါ့စုအောင်တို့ဖြစ်တာကတော့10ယောက်ကျော်ပေါ့ဒါပေမဲ့2ယောက်3ယောက်တော့လွတ်ခဲ့တယ်ပေါ့နော်တခြားတယောက်ကလက်မောင်းမှန်တယ်ကြားတယ်တယောက်ကတော့ဟိုတော့ကောင်းကောင်းလွတ်ခဲ့တာပေါ့အဲ့ရွာလာပြီးနေရတယ်ကျွန်တော်စပေးဆောင်ရတယ်တို့နောက်တစ်ခါပြန်လာမှာကြောက်လို့မဟုတ်ဘူးကျွန်တော်ရှောင်းနေရကြီးတော့ဟုတ
်ရွာသားတွေကိုတက်ဖြတ်မိရှို့သွားတာဖြစ်ပါတယ်အခုလိုမင်းဆွေနေကြေးရွာမှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတာရှိသေးပါဘူးတပင်းမြို့နယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိတာလားနဲ့ချီရှိနေချိန်မှာခုလိုစစ်တပ်ကနေမြေရှင်းလင်းနေတာဖြစ်ပါတယ်2021ခုနှစ်ဒသမလတုန်းကစစ်ကောင်စီကလေကြောင်းကနေပြစ်ခတ်ပြီးတော့နေမြေရှင်းလင်းမှုတွေလုပ်ခဲ့လို့တပင်းမြို့နယ်ထဲကကြေးရွာတော်တော်များများကထောင်ထဲချီတဲ့ဒေသခံတွေဟာစပေးဒုက္ခတွေဖြစ်နေပြီးတော့စားနေရိတ်ခါအကူအညီတွေလည်းလိုအပ်နေပါတယ်။ဖေဖော်ဝါရီ26ရက်နေ့ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့ရမမင်းခရိုင်ကဏီမြို့နယ်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်။ကဏီမြို့နယ်ချောင်းမအရှိကြီးရွာကိုမတ်လ4ရက်တောက်ကြနေ့ကစစ်တပ်ရောက်လာပြီးပြစ်ခတ်ခဲ့တာမှလည်းအရသာတအုပ်ကြီးတန်းထိမှန်ခဲ့တယ်လို့ဒေသခံတအုပ်ကပြောပါတယ်။
ကျောင်းမကြီးွာကျောင်းမအနောက်လာပေါ့ဗျာကျောင်းမအနောက်လာပုံကျောင်းကိုတခါတက်ဆွဲသွားတယ်ဟုတ်ကဲ့ဗျာအဲ့မှာလဲရွာကဝင်တဲ့ခါရောက်တော့အဲတို့လည်းနည်းနည်းအဲ့အပြစ်ပြီးရောပဲတို့ချင်းချောက်ပြီးအတန်နေပြီးဝင်တော့တာပေါ့ဗျာကိုယ်ကအဲ့လိုဝင်အဲ့လိုဝင်ပြီးတာမြင်တဲ့သူကိုလည်းတို့ကပြစ်တော့ရတယ်အဲ့လိုပြစ်တဲ့ခါရောက်တော့တခါဒီနေ့လဲကျောင်းမရွာသားတယောက်ဥကောင်းမှပြီးတော့ထိသွားတယ်
ရမမင်းမြို့နယ်တဲကချင်းပုံးရွာနဲ့ညောင်ငိုင်းရွာဘက်မှာလဲဖေဖော်ဝါရီ26ရက်နေ့ကစစ်ကောင်စီတပ်ကဒေသောင်းကနေပြစ်ခတ်ခဲ့လို့အရသားနဲ့ဒေသခံကာကွယ်တပ်ဖွဲ့ဝင်9ဦးထပ်မံနေတေဆုံးခဲ့ပါတယ်ဖေဖော်ဝါရီ28ရက်မှာလဲရမမင်းနဲ့ကဏီမြို့နယ်ကြားကတပီးရွာကိုလေကြောင်းကနေပြစ်ခတ်ပြီးနေအိမ်တွေကိုမိရှုဖျက်ဆီးခဲ့လို့ နေနေရာထပ်မနေမီးလောင်ဆုံးရှုံးခဲ့ပါတယ်။လက်ရှိချိန်မှာရင်းမပင်နဲ့ကဏီမြို့ကြားကတပီးကြီးရွာ၊လင်ဘုံကြီးကြီးရွာ၊မိုးကောင်းကြီးရွာ၊ဇီးပင်နဲ့ကြီးရွာ၊ချောင်းမကြီးရွာစတဲ့ကြီးရွာ၆ရွာကစစ်ပေးဒုက္ခတဲ့2000လောက်ဟာတောတောင်တွေထဲထွက်ပြေးပုန်းခိုနေရပါတယ်ခင်ဗျာ။
စကိုင်းတိုင်းတွင်လူသေဆုံးမှုနဲ့တိုက်ပွဲအခြေအနေကိုရန်တိုင်းပြောပြသွားပြီးတဲ့နောက်အင်တာနက်ဖြတ်ခန့်ထားရတာကရောဘယ်လောက်ဆိုးသလဲဆက်ကြည့်အောင်ပါ။စကိုင်းတိုင်းထဲမှာမြို့ကြီးလေးမြို့ကလွဲလို့ဂျန်တဲ့နေရာတွေမှာအင်တာနက်ပြတ်တောက်နေပါတယ်။အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတို့ကလက်ကင်မိုဘိုင်းဖုန်းအင်တာနက်လိုင်းတွေကိုဖြတ်ထားတယ်လို့တချို့နေရာမှာမြန်နှုန်းအတော်လေးနှေးတဲ့ 2G အထိရှော့ချထားပါတယ်။စကိုင်းတိုင်းထဲကမုံရွာ၊စကိုင်း၊ရွှေဘိုနဲ့ကလေးမြို့တွေကလွဲလို့ဂျန်တဲ့မြို့နယ်အားလုံးမှာမလပုံးရဲ့ကြာသာပတိနေ့ည7နာရီခန့်ကလက်ကင်ဖုန်းအင်တာနက်ဆက်သွယ်ရေးပြတ်တောက်နေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့မတ်စုမြတ်မုံပြောပြပါမယ်
။စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကမြို့နယ်23မြို့နယ်မှာမလ3ရက်ကြာသာပတိနေ့ညတွေကမိုဘိုင်းအင်တာနက်တွေပြတ်တောက်နေပါတယ်။မိုဘိုင်းအင်တာနက်ဆက်သွယ်လို့မရတဲ့မြို့နယ်တစ်ခုဖြစ်တဲ့ဆက်လင်းကြီးမြို့နယ်ကဒေသခံတစ်ယောက်ကမိုဘိုင်းအင်တာနက်တွေဖြတ်တောက်လိုက်တာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။
စကိုင်းတိုင်းမှာမြို့နယ်လေးမြို့နယ်ပဲကျန်တယ်ဗျသူကိုကျန်လေးအဲမြို့နယ်ဝင်မြို့ကြီးပေါ့မြို့ကြီးလည်းမြို့ပဲမြို့ပေါ်ပဲရတယ်ဗျငယ်တည်းမရအောင်ဘာလို့ WiFi နေလဲကျွန်တော်တို့မြို့နယ်နဲ့ဆက်လောက်ပဲရတယ်ဗျမြို့နယ်ဝေးဆိုမရဘူးဗ
ျစကိုင်းတိုင်းထဲမှာမြန်နှုံးအင်မတန်နှီးတဲ့တူးကြီးလောင်းနဲ့တုံးလို့ရနေသေးတဲ့နေရာတချို့ရှိပေမဲ့ဒေသတော်တော်များများကတော့လုံးဝပြတ်တောက်နေတာဖြစ်ပါတယ် MPD Oradu Telinor Mytel စတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေရဲ့မိုဘိုင်းအင်တာနက်တွေအသုံးပြုလို့မရတော့တာဖြစ်ပါတယ်။ Oradu ကမုံရွာ၊စကိုင်း၊ရွှေဘို၊ကလေးမြို့နယ်တွေကလွဲလို့ကြံမြို့နယ်တွေအားလုံးမှာ 2G အင်တာနက်တောင်သုံးလို့မရပဲအင်တာနက်လုံးဝပြတ်တောက်နေတာပါ။ MPD ကတော့စကိုင်း၊ရွှေဘို၊ကလေးစတဲ့မြို့သုံးမြို့မှာသာမိုဘိုင်းအင်တာနက်အသုံးပြုလို့ရပြီးတော့မုံရွာအပါအဝင်ကြံမြို့နယ်တွေမှာ 2G အင်တာနက်ကိုသာအသုံးပြုလို့ရနိုင်တယ်လို့ MPD Call Center ကပြောပါတယ်။
စကိုင်းတိုင်းမှာဆိုရင်တော့အမားတို့တုံးမြို့နယ်ပဲအမားတို့အနေနဲ့အင်တာနက်ကလေးရရှိပါတယ်။စကိုင်းတိုင်းရဲ့ကလေးရဲ့ရွှေဘိုရဲ့ပါရှင်။အဲ့မှာတော့အင်တာနက်ရရှိပါတယ်။ကျန်တဲ့မြို့နယ်တွေမှာတော့ဒူးကြီးပဲရရှိပါတယ်ရှင်။ကျန်စကိုင်းမြို့နယ်စကိုင်းတိုင်းမြို့နယ်တွေမှာရှိတဲ့မြို့နယ်အလုံးကိုမလ3ရက်နေ့ည7နာရီအင်တာနက်ပြတ်တောက်ထားတာပါရှင်။ဒူးကြီးတော့အသုံးပြုလို့ရပါတယ်မှာ။ဖုန်းပြောတာရဲ့ SMS ရဲ့ဒူးကြီးတော့အသုံးပြုလို့ရပါတယ်ရှင်။
အခုရပိုင်းအတွင်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီကနယ်မြေရှင်းလင်းလို့ဒေသခံထောင်ထဲချီပြီးစစ်ဘေးရှောင်နေရတဲ့ဒီပရေးမြို့နယ်တွေကကြေးရွာတွေမှာဆိုရင်လေအင်တာနက်လိုင်းတွေကိုဖြတ်တောက်ခံထားရပါတယ်။တိုက်ပွဲတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးနေကြရသူတွေကြောင့်တယောက်နဲ့တယောက်ဆက်သွယ်နိုင်ဖို့သတင်းတွေမိုးလေဝသအခြေအနေတွေသိနိုင်ဖို့မိုဘိုင်းအင်တာနက်တွေကိုသာအားထားနေရတာကြောင့်အခုလိုအင်တာနက်တွေပြတ်နေတာကအတော်လေးအခက်အခဲဖြစ်တယ်လို့ဒီပရေးဒေသခံတယောက်ကသူကြုံရတာကိုအခုလိုပြောပြပါတယ်။
ဒီမနေ့ည7နာရီတူပေါ့နော်ဒီလိုင်းတွေဖြတ်တော့မယ်မနက်ဖြန်ကျွန်တော်တို့7နာရီတူမထိုးခင်တည်းကျွန်တော်တို့တုံးလို့ရပြီကျွန်တော်တို့စမ်းတုံးကြည့်ရဲ7နာရီတမီနဲ့မှာတော့ဝတ်တိတိကြတာလုံးဝပြတ်သွားတယ်တင်းမမသိတော့ဘူးပေါ့ကျွန်တော်ဘာတင်းမှမပြောမိုးလေဝသတင်းမသိတော့ဘူးဘာတင်းမှကျွန်တော်တို့မကောင်းမသိတော့ဘူးစစ်ဘေးဆောင်ကြခက်ခဲဆိုရင်ဘယ်ပြည်လို့ပြောမှမသိဘူးပေါ့ဗျာ
လက်ရှိစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီတပ်တွေနေမြေရှင်းလင်းလို့ကျေးရွာ600ထက်မနည်းထွက်ပြေးနေရတဲ့ကဏီမျိုးနဲ့မင်းကင်းမျိုးတွေဘက်မှလည်းအင်တာနက်တွေအသုံးပြုလို့မရရောမကတယ်လီဖုန်းဆက်သွယ်ရေးလည်းမကောင်းဘူးလို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။ဟုတ်ပါပါဘယ်လိုပြတ်တယ်တော့ကျွန်တော်တို့လည်းမသိဘူးဗျာဟိုလိုင်းတွေသိမကောင်းဘူးဗျာ။ဖုန်းလိုင်းတွေမကောင်းတဲ့ခါရောက်တော့တယောက်နဲ့တယောက်ကလူအကူအညီနဲ့ပဲအဲ့လိုသွားလာပြီးခေါ်ကြကြည့်ကြကြည့်ကြသွားဆက်ဆံနေကြရတာလေအဲ့လိုမျိုးအခြေအနေပဲတို့လို့ရ
စကိုင်းတိုင်းအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေမကြမကြပြင်းထန်တဲ့ရင်းမပင်ပလဲကဏီအရာတော်စတဲ့မြို့နယ်တွေစစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေတဲ့ဝင်းသူပင်လယ်ဘူးဘူးတလင်းကောလင်းစတဲ့မြို့နယ်စုစုပေါင်း၈ခုမှာတော့2012ခုနှစ်စက်တင်ဘာလတည်းကမိုဘိုင်းအင်တာနက်ဆက်သွယ်ရေးတွေခက်ခဲနေတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကိုကန့်သတ်တာဖြတ်တောက်ထိန်းချုပ်တာတွေလုပ်နေတဲ့အတွက်နော်ဝေးအခြေစိုက်တယ်လီနော့ဆက်သွယ်ရေးလုပ်ငန်းကြီးကမြန်မာနိုင်ငံထဲမှာလုပ်ငန်းဆက်မလုပ်ဖို့ဆုံးဖြတ်ပြီးထွက်ခွာဖို့ပြင်ဆင်နေပါတယ်ရှင
်။စကိုင်းကမြို့အများစုမှာအင်တာနက်ဖြတ်ခန့်ထားတဲ့အချိန်ဒီမတ်စုမြတ်မှုပြပြသွားတာပါ။အစီအစဉ်ဒုတိယပိုင်းမှာသတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်။အခုတော့စကိုင်းဘက်ကပဲဖြားနာနေကြတဲ့အချိန်ဒီဆက်ပါမယ်။စကိုင်းတိုင်းထဲကတိုက်ပွဲတွေဖြစ်နေတဲ့ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်တွေထဲမှာကိုဗစ်လက္ခဏာနဲ့ဖြားနာချောင်းဆိုးနေကြသူတွေများနေပါတယ်။ကျေးရွာနေပြည်သူတွေမှာသမကတိုက်ပွဲတွေကြောင့်ဥယင်ဆွန့်ခွာထွက်ပြေးနေကြသူတွေကြောင့်အခုလိုဖြားနာနေကြတာလို့အကူအညီပေးလို့သားတွေကပြောပါတယ်။ဒ တချို့ရွာတွေမှာဆိုရင်ဖြာနာနေသူ300ထက်မနည်းရှိနေပေမဲ့ကိုဗစ်ရောဂါဟုတ်မဟုတ်စစ်ဆေးနိုင်မှုအခက်အခဲဖြစ်နေတယ်လို့လည်းပြောပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ပြူလေးပြောပြပါမယ
်စကိုင်းတိုင်းရင်းမြစ်မြို့နယ်တောင်ဘက်ခြမ်းကစစ်ပြေးဒုက္ခသည်တွေနဲ့ကျေးရွာနေပြည်သူတွေအကြားဖြာနာနေကြတာတွေအခုရက်ပိုင်းတိတိတသားတိုးလာတာတွေ့ရတယ်လို့ပရိတာကူညီပေးနေသူတွေကပြောပါရယ်တရွာမှာအနည်းဆုံးလူ300ထက်မနည်းဖြာနာချောင်းဆိုးတာတွေဖြစ်နေပြီးတအိမ်မှာတယောက်ကနေမကောင်းဖြစ်ရင်တအိမ်လုံးကိုကူးဆက်နေတာတွေ့ရတယ်လို့ကျမရေးကူညီပေးနေတဲ့တန်ခါတစ်ပါးကမိန့်ပါတယ
်ဘိုးဘွေရဲ့ပရိသတ်ခြေကမာရောအပြင်မှာလိုက်ကူးတာရွာတရွာမှာလည်းတော့လူကြီးရဲ့200 300ထက်မနည်းပုံမီကွယ်ဆိုတဲ့ယောဂါကိုခံစားနေရတာဒီရတယ်လေဒီနေ့နားရည်လေဒီနေ့ရားရည်နဲ့အဖျားတွေတက်တယ်အဲယောဂါတွေကိုဒီဘက်တိုင်းလူတို့ခံစားနေရတော့လူတိုင်းပြီးပါပါပဲဖြစ်နေတယ်လို့ဖြားတဲ့နားတဲ့လူကတော့ဒီတော့အားဖြင့်ကုသိုလ်နဲ့အနီးတစ်ဝိုက်မှာထောင်ကလေးကျော်လောက်ရှိမယ်လို့သုံးသပ်လို့ရတယ်။တိမ်မှာတယောက်ဖြားလိုက်ပြီဆိုရင်နောက်အိမ်မှာရှိတဲ့မိသားစုလိုက်ပါဖြားလာတာတွေ့ရတယ်ဒီမှာ။ဒီပြေးလာနေတဲ့လူတွေမှာလည်းကျန်းမာရေးကအခက်အခဲတွေအများကြီးရှိတယ်
။ဖြားလာသူတွေဟာကူးစက်မြန် Omicron virus ပိုးကူးစက်တယ်လို့ယူဆပေမဲ့အသေးချာတက်ခွဲစစ်ဆေးနိုင်တဲ့အခြေအနေမျိုးတော့မရှိကြပါဘူး။ရင်းမပင်မျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေကလည်းဆက်တိုက်ဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးနေကြရပြီးကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အခက်အခဲရှိနေပါတယ်။နေမကောင်းဖြစ်နေကြတဲ့စစ်ပြေးဒုက္ခသည်တွေကြောင့်ကိုဗစ်ရောဂါဟုတ်မဟုတ်အတိမပြုတ်နိုင်ပေမဲ့အခုရက်ပိုင်းကူးစက်မြန်တာကိုသတိထားမိတယ်လို့ပရိဒတ်တန်ဃာတော်ကမိန့်ပါတယ်။ဒီရင်းမပင်မြို့နယ်မြောက်ပိုင်းမှာရှိတဲ့ကဏီမြို့နယ်အတွင်းမှာလည်းကိုဗစ်လက္ခဏာနဲ့စီးကန်းလာပြတဲ့သူတွေတရက်ကို100ကျော်လောက်ရှိတယ်လို့ကဏီနယ်ကကျန်းမာရေးတာဝန်ရှိသူတူကပြောပါရယ
်ကျွန်တော်ဒီတိုင်းထိုင်ရဲရွာမှာကအဲတရက်ကို100ကျော်လောက်နေတာကသူတို့နည်းနည်းတော့ပါပါပြီဒီကကမာကိုတရက်ကို60 80လောက်ပဲကျွန်တော်တို့ကြည့်ပြရတယ်ဒီတွက်အားဖြင့်ပြောရမယ်ဆိုရင်တော့ရှစ်ဆောင်ပြီးရေကျွန်တော်အိပ်သက်သူပြီးခဲ့တဲ့ဒီဘဝကြီးညဆူရောက်ကပေါ့လေနော်အဲဒီမှာရှစ်ဆောင်နေတဲ့သူရောက်တော့လူဦးရေ600လောက်ရှောင်နေဆိုရင်150လောက်ပါဒီကောင်နာမကျန်ဖြစ်နေပါဘူးဒီရှစ်ဆောင်ရတဲ့အတွက်ဒီကျွန်တော်တို့ကဟို social distancing တွေပေါ့ကျွန်တော်ဒီခု2020အားဖြင့်နေရှိပါကျွန်တော်တို့လက်ထဲတဲ့အားလုံးမဖြစ်တော့ဘူးအကောင်ကစိတ်ချတယ်ဖြစ်တယ်လို့ကျွန်တော်မရတော့တာမျိုးဖြစ်တယ်ဆာမီကောင်နေမှာနေရတယ်ဆုံးကောင်နေမှာနေရတယ်အဲ့မှာယောဂပြန်မလို့ပို့ပြီးတော့ဖြစ်နေ
လုံချိုကြီးနဲ့ငွေကြီးအခက်ခဲတွေကြောင့်ဖျားနာချောင်းဆိုးပြီးကိုဗစ်လက္ခဏာပြရသူတွေကိုကိုဗစ်အတီးပြုလူနာဟုတ်မဟုတ်စစ်ဆေးမပေးနိုင်ဘူးလို့ပြောပါတယ်စပြေဒုက္ခတွေကိုကျမရေးဆောင်ရှောက်မှုပေးနေရင်အနီးအနားမှာပြစ်ခတ်တိုက်ခတ်မှုတွေဖြစ်လာလို့တိန့်ရှောင်နေရတာမျိုးတွေရှိတယ်လို့ကျမရေးအကူအညီပေးနေတဲ့တန်ခါတစ်ပါးကအမိန့်ကြပါရယ
်ကိုဗစ် -19 နဲ့ပတ်သက်ပြီးတော့စစ်ဖေးနိုင်ခြင်းကတော့မရှိနိုင်ဘူးဆိုတာကဒီနေရာမှာလုံနေရင်တော့မယ်ဟိုဒီစိုက်ပွဲအတန်မျိုးပေါ့ဘုံတန်နေစံသက်တန်နေကြတဲ့အခါမှာလဲဒီကားဒီဆေးပွဲတွေကလုံရင်းကရင်နဲ့ဟိုပြန်ရှောင်တိန့်ရတာတွေလည်းရှိတယ်ဒီကမှာ
စကောက်စီတက်တွေကအဲ့ဒီဒေသတွေမှာနေစဉ်လူနှင်းမြေရှင်းလင်းမှုတွေလုပ်နေတယ်လို့တိုက်ပွဲတွေလည်းပြင်းထန်နေတာမို့ဘေးလွတ်ရာထွက်ပြေးနေကြတဲ့သူတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေထိုင်ကြဖို့မလွယ်ပါဘူး။ဒါပေမဲ့ Max Tatter လက်ကိုမကြမကြဆေးကြောတာတွေတက်နိုင်တဲ့လောက်လှုပ်ပြီးကာကွယ်ကြဖို့ပရိဒါကူညီနေသူတွေကတိုက်တွန်းထားတယ်လို့ပြောပါရယ်။စစ်ပြေဒုက္ခသည်တွေမှာလည်းစားရေးတောက်ရေးအပြင်ဆေးဝါးတွေလည်းလိုအပ်နေတာပါ။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ပိုင်းမှာကိုဗစ်အတည်ပြုလူနာတရက်ကို100ဝန်းကျင်အောက်အထိကျသွားခဲ့ပေမဲ့လို့ဇန်နဝါရီလထဲမှာတော့ Omicron COVID virus ပိုးတဲ့ကူးစက်သူတွေရှိလာခဲ့ပြီးတဲ့နောက်ကိုဗစ်အတည်ပြုလူနာအရေအတွက်ပြန်များလာနေတာပါ။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေအရကတော့မတ်လတရက်နေ့ကလေးကဆိုရင်ကိုဗစ်အတည်ပြုလူနာ2000ကျော်အထိမြင့်တက်ခဲ့ပါတယ်။မတ်လ2ရက်နဲ့3ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာနည်းနည်းပြန်ကျသွားပေမဲ့2000နီးပါးအထိကက်နေစေဖြစ်ပါတယ်။ကိုဗစ်ကရောဂါကာကွယ်ရေးစည်းကမ်းတွေအတိုင်းလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေနဲ့ပရိဒါကူညီပေးနေသူတွေကတော့တိုက်တွန်းနေကြပါရဲ့ရှင
်။ရင်းမပင်နဲ့ကဏီဘက်မှာကိုဗစ်လက္ခဏာနဲ့ဖျားနာသူများနေတဲ့တဲ့ရင်မက်ခင်ပြူတီပြတ်ပြတ်သွားတာပါ။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာတရင်ပတ်စေကဏ္ဍတွေလာပါလိမ့်မယ်။ဆက်လက်နားဆင်ကြည့်ရှုပါခင်ဗျာ။
ဒီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ် ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်ညီမဆန်တော်ကြီးည9နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့မလ4ရက်တောက်ကြညဘက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါအခုစီစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်သိပ္ပံနဲ့ဤပညာသတင်းပတ်ဆိုင်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုရင်နာဆင်အောင်ပါ။ကယားပြည်နယ်ကရင်နီဒေသမှာဖေဖော်ဝါရီ20ရက်နေ့က DVB သတင်းတော်ကိုခွန်စော်ဦးလူငယ်ကျောင်းသူဒူးရိုးနဲ့အတူဒေသခံလက်နက်ကိုင်အဖွဲ့ Karini Generation Z KCG ကနေအိမ်မှာလာရောက်ဖမ်းဆီးတာခံခဲ့ရပြီးရိုက်နဲ့ညှဉ်းပန်းခံခဲ့ရတယ်လို့မြန်မာနောင်သတင်းဌာနအလို့သတင်းတော်မမျက်မိုးသူကပြောပါတယ်ဒီနောက်တွေလို့ပြောဝင်မဲ့လက်မခံမဲ့ဒလန်ပြစ်ဆွဆွဲပြီးလက်နဲ့သုံးညှဉ်းပန်းနေဆက်တာခံရတယ်လို့မမျက်မှုသူကပြောပါတယ်။ KGZ အဖွဲ့ကတော့ဖမ်းဆီးခံရသူတွေဘက်ကပြောသလိုဆူဆူရွရွရိုက်နှက်ခဲ့တာမရှိဘူးလို့ထုတ်ပြန်ထားပါတယ်။မမျက်မှုသူကတော့သူတို့လိုသတင်းသမားတွေအတွက်စစ်ကောင်စီတပ်ဖွဲ့တွေကတော့မကလက်နက်ကိုင်အဖွဲ့တို့ရဲ့ချင်းချောက်မှုနယ်ပါကြုံလာရတာမို့ရက်တီရှင်တန်ရေးပိုပြီးခက်ခဲလာတယ်လို့ပြောပါတယ်။မမျက်မှုသူကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ကင်ပြူတွေကတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
KYL 20ရက်ညရှင်းလာရေးခွင့်ဝင်ကျင်ကကျွန်တော်တို့ရေတန်းလာခောက်တယ်။အော်တနက်တင်နေဝိုင်းပြီးချိန်ထားတယ်လူရောက်20လောက်လာတယ်ပေါ့။ကျွန်တော်တို့ဘေးနားမှာရောက်လာတာ9ယောက်လောက်ရှိတယ်။တကားဖွင့်ပေးလိုက်ပြီးတဲ့အချိန်မှာကျွန်တော်တို့တနက်နေ့ချိန်ထားပြီးစစ်တဲ့လူက5ယောက်ရှိတယ်။ကျွန်တော်တို့အိမ်ထဲဝင်သွားတဲ့လူကလည်း5ယောက်ဝင်သွားတယ်။ကားနဲ့ဒီကျွန်တော်တို့နေတဲ့ခြံထဲကိုပတ်ပြီးနေတဲ့လူကလည်း၄50ယောက်လောက်အဲ့လိုမျိုးဝင်သွားတယ်ပေါ့ကျွန်တော်တို့ကတရင်တော့ပါဘာအကြောင်းရှိလို့စစ်ဆေးနေတာလဲဆိုစစ်ဆေးဖို့လိုတယ်ဟုတ်ကဲ့ပါစစ်ဆေးပါပေါ့ဒါပေမဲ့ဘယ်ဖက်လဲပေါ့ကျွန်တော်တို့လာစစ်တာကြည့်တဲ့အချိန်မှာမတိတ်လေးမပါဘူးဘာဖြစ်လို့လာစစ်တယ်လဲဆိုဘာမှမမေးနဲ့တဲ့အိမ်မောထက်တယ်ကျွန်တော်ပစ္စည်းတွေဝုန်းဝုန်းနဲ့လုတဲ့ခါကျတော့အဲ့ဒီမှာအော်ဘာဖြစ်လို့အလောက်ထိတန်းလုတယ်လဲပေါ့စစ်လို့ရပါတယ်ဒါပေမဲ့ဖြည်းဖြည်းလေးလုလို့ရတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်တို့ဒီလိုမျိုးအတင်းကြီးဒီတနက်တွေနဲ့ဘောင်းချိန်ထားပြီးဘောင်းကဒီလိုမျိုးပြောမှုလဲပေါ့ကျွန်တော်မျိုးတော့ complaint မတက်နဲ့ပေါ့ဒါငါတို့ကြည့်နေငါတို့နေရာပေါ့နော်ငါတို့တိုင်နေပေါ့မင်းတို့ဘာမှမပြောနဲ့မင်းတို့ပြောတဲ့လူကိုခေါ်လိုက်ဆိုပြီးတော့ခေါ်ခိုင်းနေခေါ်ခိုင်းနေအဲ့ဒီလူကြီးတွေကရောက်လာမယ်လို့ဖုန်းချိတ်လို့ရတယ်အဲ့ဒါဖုန်းချပြီးသွားတဲ့အချိန်မှာကျွန်တော်တို့ဒါတော့ချောက်ပဲသူကမေးနေတယ်ဘာလို့လဲဟိုတင်းတောက်ကပြပေးအတင်းတင်းတော့ကပြတောင်းတယ်မရှိဘူးတင်းတော့အကြည့်ရမှာပေါ့ဖုန်းလိုက်ရှိတယ်ဆိုရင်ကျွန်တော်တို့ဒီမှာတင်းတင်ထားတာရှိပါတယ်ပြီးကျွန်တော်တို့ဖုန်းထဲမှာကျွန်တော်တင်ထားတဲ့တင်းတက်တွေရှိပါတယ်ဒီမှာမေးဖို့တယ်ပေါ့ဒီဟာကိုတင်းတော့ဆိုရင်တင်းတော့ကတ်ရှိရမယ်ပေါ့ပြဆိုပြီးကျွန်တော်တို့တင်းတော့ကတ်ဇုတ်ပြခိုင်းတယ်မရဘူးပြရမှာမရှိလို့မရတဲ့အဆုံးမှာအဲ့ဒီလူကြီးတွေလာတဲ့အထိမဆောင်မင်းနဲ့ကျွန်တော်တို့ဖမ်းလိုက်တဲ့သူတို့လည်းကောင်းကောင်းကပေါ့နော်ဖမ်းခိုင်းနေဟိုစက္ကန့်ကိုခေါ်သွားတယ်သူစက္ကန့်မရောက်ခင်လမ်းမှာကလေးကစက္ကန့်ရောက်ရင်ဘယ်လိုလုပ်မယ်ဆိုပြီးတော့ကြိမ်းမားနေပေါ့နော်အဲလည်းဆက်ရဲရှိရင်မိန်းကလေးတွေကိုခေါ်လိုက်ဆိုအဲ့မလေးဆိုရှင်မင်းကလေးကမရှိဘူးတဲ့အဲသူတို့ချင်းချင်းပဲပြောလို့ပေါ့အဲ့ဆိုရင်လေရှိတဲ့လူကိုခေါ်လိုက်ပါတော့ကိုယ့်ကိုပဲလုပ်မယ်ဆိုပြီးရောက်တာနဲ့ကျွန်တော်တို့ကိုအရန်အေးနေတဲ့အချိန်ည9နာရီကျွန်တော်အင်ဂျီချုပ်ခိုင်းနေချက်ပြီးတော့တမန်ကလေးမှထိုင်ခိုင်းနေထိုင်ပြီးမထိတ်တုံးခတ်လိုက်တယ်ကျွန်တော်တို့မျက်လုံးတွေကိုလုံးဝစီးပြီးအဲ့ဒီမှာစပြီးတော့ကျွန်တော်တို့နှိပ်ဆက်တယ်ရိုက်တယ်ပေါ့နော်ဘာဖြစ်လို့ငါတို့ဘယ်ဖက်ရလို့ပြန်မေးတာလဲဆိုပြီးတော့ရိုက်တယ်ဟိုဒင်းတော့ဆိုတော့ဟုတ်ရလားဆိုပြီးတော့ရိုက်တယ်ကျေးတော့လေယူယုံကိုပဲနဲ့ယောက်ျားလေးတွေကနေမှစစ်ဖက်နဲ့ပဲခေါင်းတွေကြီးပဲကန်တယ်နာယိုးကန်တယ်တို့ရင်သားကိုကန်တယ်ဒါပေမဲ့သူတို့အဲ့လိုအသေးအံရိုက်နေတဲ့လူ3-4ယောက်တော့ကခြံလေးတစ်ယောက်ကရှေ့ဆက်သွားလိုက်ကန်ခဲ့လိုက်နောက်တစ်ယောက်ကရှေ့ဆက်သွားလိုက်ကန်ခဲ့လိုက်လုံနေတဲ့အချိန်မှာလာတားတဲ့ကလေးတွေလည်းရှိပါတယ်တစ်ယောက်ကတားပေမဲ့တားတဲ့အချိန်တစ်ချက်ရက်သွားရင်ပြီးရင်တစ်ခါဝလုံးနဲ့တစ်ခါခါခါပြန်ရိုက်တယ်နောက်တစ်ယောက်ကလာပြန်တားတယ်မရိုက်နဲ့လို့ဆိုပြီးလာတားတယ်အဲ့လိုတားတဲ့လူလည်းရှိပါတယ်သူတို့ထဲမှာကျွန်တော်တို့ကသူတို့စခန်းမှာကျွန်တော်ဒီခေဝင်ကျွန်တော်တို့ကိုနှိမ့်ဆက်တယ်မသိမကြခင်ပါဘူးကျွန်တော်တို့ကိုဒီရမောကလူကြီးတွေရောက်လာတယ်ရောက်လာပြီးကျွန်တော်တို့ကိုလာခေါ်တယ်သူတို့ရောက်တဲ့အချိန်မှာလည်းရိုက်နေတယ်လို့သူတို့ပြောတယ်သူတို့ရောက်နေတယ်ကျွန်တော်တို့ကမသိဘူ
းဆိုတော့ KGC ဘက်ကနေပြီးတော့ဖြည့်ရှင်းတဲ့အထဲမှာကြတော့သူတို့ပြောတာကသူတို့မေးတာကိုကောင်းကောင်းမှုပြန်မဖြေဘူးပူပေါင်းဆောင်ရွက်မှုမရှိလို့ဆိုပြီးတော့သူတို့ပြောတယ်ဒီအတွက်ရိုက်နေတယ်ဆိုတာကတော့သူတို့ဝန်ခံထားတယ်ဒါပေမဲ့ရိုက်တယ်ဆိုတာတော့မှဆူဆူဝါရိုက်နေခဲ့တာမရှိဘူးဆိုပြီးတော့ပြောထားတာလည်းတွေ့ပါတယ်ပြီးတော့ငွေနဲ့ပစ္စည်းတွေယူသွားတယ်ဆိုတာလည်းမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်ဆိုတော့ဒီအပေါ်မှာရောဘာများပြောနိုင်ပါမလဲ
ကျွန်တော်တို့ကိုရိုက်တယ်မရိုက်ဘူးဆိုတာကျွန်တော်တို့လာခေါ်တဲ့ DMO PD ကတက်တယ်ရှိပါတယ်သူတို့မျက်စိရှိတယ်ကိုရိုက်ပါတယ်နောက်တစ်ခုကျွန်တော်တို့စစ်ဆေးချက်တွေကျွန်တော်တို့ဒီမှာရှိရဒီ CDN ဆရာဝန်တွေကနေကျွန်တော်တို့စစ်ဆေးချက်သွားယူထားပါတယ်ဒီမှာစေယုံတွေရှိပါတယ် ကျွန်တော်နိုင်ရုံဆိုရင်အတော်တဲ့အနေထားမျိုးရှိရှိတယ်ကျွန်တော်ဒီမှာတမန်ရဲကိုတော့လိုင်းကာလာမှာဘလို့မှမလွယ်ဘူးအဲကျွန်တော်တို့စစ်ဆေးချက်တွေရှိတယ်စစ်ဆေးဝါးဝါးရိုက်တယ်မရိုက်ဘူးဆိုတာလည်းဒဏ်ရာတွေရှိပါတယ်စစ်လက်မီးကိုလည်းတွန်းထားတဲ့ဒဏ်ရာတွေရှိတယ်လူတက်တွေကျွန်တော်ဓာတ်ပုံတက်တွေအကုန်ရှိပါတယ်ပေါ့နော်ဒီလိုလုပ်တယ်ဆိုတာလည်းအဲ့ဒါပါတယ်ရောင်းတစ်ဆယ်လုံးကလုံးတော့ဟုတ်ဟုတ်ဘာရောင်းတော့လုံးတာအဓိကလုံးဆောင်တာအရက်ဝင်လာတယ်သူတို့ရဲ့ခေါင်းဆောင်ဆိုတဲ့လူကအဓိကသူ့ဘက်ဖော်မန်းပေးလိုက်တာနဲ့ကလေးတွေကနောက်ကနေလိုက်လုံတာကိုကျွန်တော်တို့တွေ့ရတယ်ဘာတစ်ခုကျွန်တော်ခဏကဒါကဒီဘက်မေးဖို့ပေါ့ပုံစံဒိတ်တာဆိုတာကကျွန်တော်တို့ခြေကရှိတဲ့ပတ်စံဝေမောင်းကဘလောက်သူတို့ပြန်ပေးတာဘလောက်ဆိုတာစဖန်းကလေးကတိတိကျကျမရှိဘူးကျွန်တော်တို့လာဖန်းတယ်မင်းတို့ရဲ့ပစ္စည်းတွေဘယ်မှာလဲရော့ဒီမှာရှိတယ်ပုံစံဘယ်လောက်ရှိတယ်ရော့ဆက်ပေးတော့ဘလောက်ပြန်ပေးလိုက်တာဘလောက်ဆိုတာမျိုးမပြောပါဘူးပေါ့နော်ကျွန်တော်တို့ဒီတိုင်းပဲဖောက်ဆောင်ပါတယ်ကျွန်တော်တို့အိမ်ကိုဒီတိုင်းတင်ထားပလိုက်တယ်တင်ပြီးတော့တရက်လုံးလုံးအဲ့ဒီအိမ်ကားပေါက်ကြီးဖွင့်ပြီးတော့အေးပစ္စည်းတွေဖွင့်ပြီးတော့ဒီတိုင်းထားခဲ့တယ်နောက်ထပ်အကြောင်းသူညီမလေးရဲ့ဖုန်းကိုသူတို့ယူထားတယ်ကျွန်တော်တို့ပြန်ပြီးတော့လွတ်သွားတဲ့အချိန်မှာအဲ့ဒီဖုန်းကိုပြန်မပေးလိုက်ဘူးနောက်နေ့တော့လူကြီးတွေကခင်ဗျားတို့ပစ္စည်းတွေယူထားလိုက်ရလို့ပြောတယ်ဒီမှာကာယကံရှင်တွေကအဲ့ဒါလာပေးပါလာရှင်းပါလို့ပြောတဲ့အချိန်မှာကျွန်တော်တို့သွားတဲခေါ်တဲ့အဲ့ဒီညီမလေးတဲခေါ်တဲ့အိမ်အဲ့ဒီအိမ်ခြေထဲမှာဖုန်းလာထားသွားပြီနော်လို့ပြောလိုက်ဆိုပြီးတော့နောက်နေ့ညချင်းနေ့လေကြော်တော့မှအဲ့ဒီဒီဇက်ကတက်ဖက်ဝင်နေရခလေးတွေကဒီညီမလေးရဲ့ကြိုးပုတ်အိတ်ထဲကိုသူတို့ညကယူထားတဲ့ဖုန်းကိုလာပြန်ထည့်ထားတယ်အဲ့ဒါကိုကျွန်တော်တို့ကမသိဘူးကျွန်တော်တို့ပစ္စည်းကျန်တဲ့ပစ္စည်းတော့ပြန်သိမယ်ဆိုပြီးကျွန်တော်တို့ဟိုခေါ်ထားတဲ့ဒီဒီမိုဘီလီရဲ့တာဝန်ရှိသူတွေနဲ့ကျွန်တော်တို့အဲ့ဒီအိမ်ကိုသွားကြည့်တဲ့အချိန်အကောင်ရှိသူတွေပါပါပါလေအဲ့တော့အဲ့ဒီမှာဟုတ်ပြန်ရောက်ပြီးတော့အဲ့ဒီညီမလေးစီမရှိနေတယ်ပတ်စံ30ကျော်မရှိတော့ဘူးလို့သူကပြောမှကျွန်တော်တို့တည်တယ်ဘယ်လိုယူရလဲဆိုတာကျွန်တော်တို့ဘလို့မှမပြောနိုင်ဘူးကျွန်တော်တို့ဖမ်းတယ်ဒီတိုင်းမှဖမ်းသွားတယ်ပြီးတော့ဒီတိုင်းမှပြန်လုပ်လိုက်တယ်ကျွန်တော်တို့စီမရှိရဲ့ဒီပတ်စံကဒီလောက်ပဲကျန်တော့တယ်ပေါ့
KGC ဘက်ကသူတို့တုံ့ပြန်ပြောထားတဲ့ဟာတခုမှကြတော့သတင်းတောက်လက်မဲ့မပြနိုင်တဲ့အတွက်တန်တရာရှိတယ်အဲ့ဒီအတွက်မင်းမြန်တာကိုလည်းကောင်းကောင်းမွန်မွန်မဖြေဘူးပေါ့လေဒါသူတို့ဘက်ကပြောထားတာဆိုတော့ဒီသတင်းတောက်လက်မဲ့မရှိဘူးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရောဒါကိုဘယ်လိုရှင်းပြနိုင်မှာမလဲ
ကျွန်တော်တို့ကလက်ရှိအခြေအနေကာလကိုရှင်းပြတယ်ဒီကိစ္စမှာကျွန်တော်တို့ဒီမီဒီယာကတ်တိုင်းမှုဘလို့မှအဆင်မပြေနိုင်ဘူးပေါ့နော်ဒါကြောင့်မို့လို့ဒီမှာလာပြီးခိုးလုံတာပါမြန်မာနိုင်ငံနဲ့ DPP ဆိုတာကအစိုးရကပိတ်သိမ်းခံရတဲ့သတင်းထောက်နဲ့ဖြစ်တယ်ပေါ့မြန်မာနိုင်ငံဆိုရင်လည်းပိတ်တင်ခံရတဲ့ပြည်ကိုကျွန်တော်တို့အနာဂတ်မီနလာတော့လာရအလုပ်ပြုတ်သွားပြီးသားကျွန်တော်တို့ကဒီတဲ့င်းကိုလှုပ်ချင်အောင်အားကြီးလို့ကျွန်တော်တို့တခြားအလုပ်လည်းလုပ်လို့ဘလို့မှအဆင်မပြေတော့တဲ့အတွက်ကျွန်တော်နည်းနည်းပေါက်ပြီးသားဖြစ်နေတယ်ဒီအလုပ်ကိုအလွတ်တန်းအနေနဲ့ကျွန်တော်ပုံစံဆောင်မှုကစားလေးအနေနဲ့ကျွန်တော်ပြန်လုပ်နေတယ်ပေါ့နော်အဲ့ဒီမှာလည်းကျွန်တော်မြန်မာနိုင်ငံကိုပြန်ပို့ပါတယ်ပေါ့အဲကျွန်တော်ပြောပြရတယ်ကျွန်တော်မြန်မာနိုင်ငံရဲ့အနေထားအရဒင်းနောက်ကကြီးလည်းမဆွဲပြီးသွားလို့မရတဲ့အနေထားနံပါတ်၁ဘူးမလုံးလုံးရေးမပေးပါဘူးပေါ့နော
်ဟုတ်ကဲ့ဒီလိုဒီဆရာနာသိမှုနောက်ပိုင်းမှာလာလူငယ်တွေဖန်စီထောင်ချခံရတဲ့တက်ပြက်ခံရတဲ့ဒါတွေကမကြခဏဆိုသူဖြစ်လာတဲ့အခါကျတော့ပြည်သူတွေကြားမှာလည်းလုံခြုံမှုဆိုတာကိုမခံစားရတော့ဝဲနေဒီအချင်းချင်းကြားမှာလည်းသတင်းသမားပဲဖြစ်ဖြစ်တာမန်ပြည်သူပဲဖြစ်ဖြစ်သူကဒလန်ဖြစ်နေမလားဆိုရယ်တန်တရားနဲ့ချင့်ကပ်ပြောဆိုဆက်ဆံတာတွေကဒီလိုချင်းတွေကပိုဆိုးလာတယ်လို့ပြောလို့ရပါတယ်ဆိုတော့လူတန်းကလည်းကိုယ့်ရဲ့ဒီအသက်ရှင်ရည်တည်ရေးအတွက်အကာအကွယ်ရည်တည်ဖို့ဆိုတာမျိုးကလည်းရှိနေတဲ့အခါကျတော့ဒီလိုကာလမျိုးမှာအခုကိုယ်ကြုံတွေ့ရတဲ့အခြေအနေမျိုးတချိန်ချိန်တော့ကြုံရနိုင်တယ်ဆိုတာမျိုးကိုအရင်ကတွေးမိခဲ့ဘူးသလား
တွေးမိခဲ့ဘူးတာထက်ကျွန်တော်တို့ကိုဒီတရားရှင်တွေရောက်တဲ့အချိန်မှာဒီလိုနမူနာတွေရှိခဲ့တယ်လို့ဟိုကျွန်တော်တို့သတင်းမှဖြစ်တဲ့အတွက်ကျွန်တော်တို့ကိုအနီးမဖော်လို့သူသတင်းရင်းမြစ်တွေကလာပြောတယ်အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကိုယ်တိုင်လည်းအမြဲအတိနဲ့နေရတယ်ဟောဘယ်တော့မှငါ့ကိုဟိုတဖိတ်ဖိတ်နဲ့နှီးကပ်တယ်ဆိုပြီးများအဖေဘက်ကိုလိုက်တယ်လို့များဆွဆွမလားဆိုတဲ့အတွေးတွေနဲ့အများအားအိပ်ရတယ်တင်းတပုတ်ရင်းရင်လည်းအများအားဒါတွေကိုစွန့်ရင်းနေပဲအလုံးလုံးခဲရတယ်
အခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုပေါ့နော်အမှုမှန်ပေါ်ပေါက်ဖို့အတွက်တိုင်ကြားထားတယ်ဆိုပြီးတော့မမြမူသူပြောထားတာကိုတွေ့ပါတယ်ဆိုတော့ဘယ်သူတွေကိုဘယ်ကိုဘယ်လိုတိုင်ကြားထားတာလဲဘယ်လိုအေးအေးယူဆောင်ရွက်မှုမျိုးရှိလာဖို့မျှော်လင့်ထားပါသလဲရှင
်ဒါကလက်နက်ပိုင်ဖွဲ့ချင်းတွေတို့ AUG ရဲ့ဒီကာကွယ်ရေးဌာနကိုကျွန်တော်တိုင်တယ်ကာကွယ်ရေးဌာနရဲ့တရားရေးဘုတ်သဆိုင်ရာကိုကျွန်တော်ကိုဒါကိုဖြည့်ရှင်းပေးပါဆိုပြီးတိုင်တယ်KSC ဘုံကင်းဒီတိုင်းမင်းကောင်းစီကိုတိုင်ပါတယ်။နောက်ဒီ KSC ပေါ့နော်ဒီပြည်ထောင်စုဒီရဲဌာန CDN ကနေပြီးတော့ဖွဲ့ထားတဲ့ဒီနေ့ရဲဌာနကိုဝင်ထားပါတယ်ပေါ့။ကျွန်တော်တို့အရေးယူမှုဆောင်ရွက်မှုဆိုတာကအစိုးရကသူတို့မျက်နှာပြီးသူတို့ရဲဌာနမှာရှိတယ်လို့ကျွန်တော်တို့လာတောင်းမှာမဟုတ်လေမလို့ဘူး။တခုပါပဲ။ကျွန်တော်တို့လူမျိုးနောက်ထပ်ဘသူ့ကိုမှဒီလိုပုံစံမတည်ကြဘဲနဲ့မလုပ်ဘူးညှော်လင့်နေ။ဒီမတိကျွန်တော်တို့ကတရင်တော့ပါဆိုတာကိုအတိအဝါလက်ခံဖို့ကျွန်တော်တို့မျှော်လင့်နေ။ဒီဟာပဲမျှော်လင့်ပြီးကျွန်တော်တို့ဒီတိုင်ချက်ကိုဖွင့်တာဖြစ်ပါတယ်အစရေကလည်းမီဒီယာမှာရှင်းပြဖို့ကျွန်တော်တို့အစီအစဉ်မရှိဘူးသူတို့ဘက်ကကျွန်တော်တို့ကိုကျွန်တော်တို့အသက်လုံးလုံးလို့ရေကိုပါချင်းချောက်တယ်ချက်ပြောရင်မင်းတို့ အဲ့ဒါမှမခံဘူးဆိုတာမျိုးကိုမီဒီယာမှာဒီခေါင်းဆောင်ရဲ့အကောင့်မှာကိုယ်တိုင်တင်လိုက်တယ်ကျွန်တော်အဲ့စကွေ short တက်တယ်လေရှိတယ်ပေါ့နော်အားလုံးလို့ကျွန်တော်တို့ကဒီကိစ္စကိုပြန်ဖြေရှင်းတာပါပေါ့
သတင်းသမားတွေအတွက်လက်ရှိအခြေအနေမှာပို့ပြီးတော့ခက်ခဲလာတယ်လို့ပြောနိုင်မလား
ပို့ပြီးခက်ခဲလာတယ်ဆိုတာအဲ့ဘလို့မှနေလို့မရတော့တဲ့အနေထားပါပေါ့နော်ကျွန်တော်တို့ကဟိုဘက်ချမ်းမှာနေရင်ဒီစစ်ကောင်စီနဲ့ကျွန်တော်တို့ပိတ်ထားတဲ့အတွက်ကျွန်တော်တို့ဖန်ခံရမှာကြောက်လို့ဒီဘက်ကျွန်တော်တို့လွတ်မြောက်နေမယ်လို့တတ်မှတ်တဲ့တကယ်ကိုတော့လည်းဒီဒီဇိုင်းမမအားကောင်းကောင်းနဲ့လုပ်နေတဲ့ဒီနယ်တွေမှာလာနေတယ်။သူပြန်တော့လေစီကဲရှိရှိလုပ်နေတဲ့အဖွဲ့တွေအများကြီးရှိတယ်လို့ဟိုဒါနဲ့ပတ်သက်ပြီးတော့လက်နက်အပေါ်မှာဟိုယူထွက်လာတဲ့လက်နက်ကရင်ကျင်းမှုဆိုတာကြီးကိုအရန်ကိုဟိုဂုံယူဝင်ကြောစာတစ်ခုပုံစံမျိုးလုပ်လာတဲ့အပေါ်မှာကျွန်တော်တို့ကနေရမှာရှိတော့ပါဘူးပေါ့။ကျွန်တော်တို့ဘယ်မှာသွားနေရမလဲပေါ့။ဒီနောက်ကိုကျွန်တော်ဆက်ပြီးတော့ဟိုလုပ်ရမလားပေါ့။ဒါပေမဲ့လည်းကျွန်တော်တနင်္လာနေ့ကိုလုံးဝမဆုတ်လွတ်နိုင်ဘူး။ဒီလောက်ဒုက္ခရောက်တယ်ကျွန်တော်ဒီလောက်ခံရတယ်။အဲဒါပေမဲ့ကျွန်တော်တနင်္လာနေ့ကိုမဆုတ်ကျင်ဘူး။ဟုတ်။မဆုတ်လို့ချင်။
အကင်းမြူရီစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့သုဒ္ဓဆုံနဲ့အမေရိကန်တခွင်ကိုနားဆင်ရပါမယ်ရှေ့ပြောင်းချေချလာတဲ့အာဖဂန်မြန်မာဒုက္ခသည်တွေကိုဒေသခံတွေကကူညီကြတာရုရှားပေါ်ပိတ်ဆို့ဒဏ်ခတ်မှုစစ်ကြေးစစ်ဆန်တွေကိုဘယ်လိုသိမ်းမလဲစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီအေရီးယားဗာဂျီးနီးယားပြည်နယ်စပရင်ဖီးမြို့မှာအာဖဂန်နစ္စတန်ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်အိမ်တော်ပြည်ပေါ်ကတွေလိုက်လံနေရာချထားပေးနေတာပါအာဖဂန်ဒုက္ခသည်အကူအညီပေးရေးအဖွဲ့ RAFTR အခုလိုကူညီလာတာနှစ်တော်ကြာပါပြီ RAFT အဖွဲ့ထူထောင်သူဒန်နီယယ်အော့တ်မန်က
ဆိုမန်ဒါခရိုက်စစ်ဘီဂန်အင်အော့ဂတ်
ဩဂုတ်လတုန်းကအလူအရက်ထွက်ပြေးနေကြချိန်အားလုံးနဲ့ထပ်တူကျွန်တော်တို့လည်းစိတ်မကောင်းဖြစ်ရပါတယ်ဒါကြောင့်တခုခုလှုပ်ပေးဖို့နီးလန်းရှာရင်ကျွန်တော်တို့လူမှုအတိုင်းအဝိုင်းအတွင်းကလူတွေနဲ့စူးစီးပြီးစစ်ပွဲတွေကထွက်ပြေးလာတဲ့အာဖဂန်တွေကိုကြိုဆိုခဲ့ကြတာပါ
တာလီဘန်နဲ့အာဖဂန်နစ္စတန်ကိုဝင်သိမ်းပြီးတဲ့နောက်ဇိုရာဟာကဘူးကနေအမေရိကကိုရောက်လာတာပါသူ့ကိုအခုခါမှာဗာဂျီးနီးယားကတိုက်ခန်းတစ်ခုမှနေရာချထားပေးရတယ
်ပင်ဂျော့ဖိုင်ဂျရိုးစ်ဒါမီလစ်ထရီဘေ့စ်ဘူဒွန်ဝါ
ခင်းသီးစခန်းမှာ55ရက်နေခဲ့ရပါတယ်အိနာဟိုတယ်ကမှတပတ်လောက်နေပြီးတော့အခုတိုက်ခန်းကိုပြောင်းလာရပါတယ်ဒီမှာဘာပစ္စည်းမှမရှိတော့အကူအညီပေးရေးအဖွဲ့ကိုဆက်သွယ်ပြီးတော့ပြည်ပေါ်ကအကူအညီပေးဖို့ပြောခဲ့ပါတယ်
နေရာချထားပေးရမှာတချို့ဆိုရင်ကျမ်းပြမှာဒီအတိုင်းရက်တချို့ဒါမှမဟုတ်သတင်းပတ်နဲ့ချီအိတ်ခဲရတယ်လို့လည်းသူကပြောပါရယ်အာဖဂန်နစ္စတန်မှာလိုပဲမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်လာသူတချို့လည်းအမေရိကကိုရောက်လာကြတာမှာတဦးချင်းစီကတနေ့တလောက်အကူအညီပေးကြတယ်လို့ဆိုပါရယ်ပန်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့ကိုရောက်ရှိလာသူတချို့ကိုအကူအညီပေးခဲ့သူကိုကျော်ရွှေကအခုလိုပြောပါရယ်ကျွန်
တော်က3ယောက်လက်ခံထားပါရယ်ကျွန်တော်ကသူတို့ဗန်နဲ့ပတ်သက်တဲ့စာရစာရန်လောက်တာတို့ဗန်အကောင့်ဖွင့်တာပေါ့နော်ပြီးတော့ဟိုသူကဝစီထိုးပေးတာတို့သူတို့လိုအပ်တဲ့ပစ္စည်းတွေဘာတွေလိုက်ဝယ်ပေးတာတို့အဆက်အသွယ်တွေကိုရှာဖွေပေးတာတို့ဒါမျိုးတွေလုပ်တယ်ပြီးတော့ကျွန်တော်ကသူတို့ဗန်နီယာရောက်ရောက်လုပ်ကင်စားတော့လို့ရအောင်လဲကျွန်တော်ရဲ့ဟိုအလုပ်ထဲမှာသူတို့အလုပ်တွေဘာတွေတင်ပေးပါတယ်
တချို့ဒေသတွေမှာတော့မြန်မာလူမှုကူညီရေးအသင်းကအကူအညီပေးတယ်လို့လည်းကြားသိရပါတယ်
။အာဒီနိုင်ငံနဲ့ကျွန်တော်တို့ဗမာပြည်လိုမျိုးနဲ့အရင်ကွာခြားမှုတွေအများပြားလုံးတယ်လေ။ဟိုဘာသာစကားပဲဖြစ်ဖြစ်ဒလိစရိုက်ပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်မှုပတ်ဝန်းကျင်ပဲဖြစ်အရင်ကွာခြားတဲ့အခါကျတော့ရောက်လာကစားလူတွေအနေနဲ့အများကြီးအကူအညီလိုပါတယ်။ကျွန်တော်တို့တွေရောက်လာကစားတော့လည်းဗမာချင်းချင်းကမြန်မာနိုင်ငံသားချင်းချင်းကမကူညီနိုင်တာတောင်မှသူတို့အဖွဲ့အစည်းတွေကကူညီတာကိုကျွန်တော်တို့ကစောင့်ရှောက်တာကိုခံခဲ့ရတယ်လေ။အဲလိုပဲနောက်ပိုင်းကျွန်တော်တို့ဒီအခြေတကျနေထိုင်လာတာကြားတဲ့လူတွေကနောက်ရောက်လာတဲ့လူတွေကိုဒီလိုကူညီကြတဲ့အလေးထားတွေရှိပါတယ်။တနေတဲ့လူတွေဟိုကူညီပေးလို့ရတဲ့လူတွေကကူညီနေကြတာပါပဲ
။ Afghan American တွေထူထောင်တဲ့ Fresh Start အကူအညီပေးရေးအဖွဲ့ကစေတနာဝန်ထမ်းMaran Darab ga
This is a personal task
for Shipyang ga jar mi da sui ne san nwe bi tiao chang tiao ti a Virginia myaw pai ga lu mu tai wai ha nyu ne thwe thwe chu su jar de su ra ko le ti si chin ma de chuma ro ga thru a twe lo at da man da mya ko ku ni pe bu shi ni jar da ba
ဒ တရင်ပတ်တိုင်းစေနာဝန်ထမ်း60လောက်ဟာအပမတ်နှစ်ခုထက်မနည်းမှာပရိဘောဂတွေလိုက်လည်နေရခြားထားပေးပါတယ်။တချို့ဆိုရင်ဒုက္ခတွေကိုအချိန်ပြည့်အကူအညီပေးပါတယ်။စေတနာဝန်ထမ်းဂျူလီယန်မူလာက
And so I started off by giving a ride to a young woman, a young girl.
မြို့သမီးငယ်လေးတယောက်ထက်တန်းကျောင်းတက်ဖို့အင်္ဂလိပ်စာစစ်ဆေးဖို့ကျောင်းလိုက်ပို့တာကနေပြီးတော့စခဲ့တာပါ။တပတ်ကိုနိုင်40ကနေ60ဒီလိုအပ်တဲ့နေရာကမောင်းလိုက်ပို့တာကစပြီးတော့ပရိဘောကအစုံရှာဖွေပေးဖြစ်ပါတယ
်အကူအညီပေးအဖွဲ့အနေနဲ့လိုအပ်တဲ့ပစ္စည်းတွေအပြင်အင်္ဂလိပ်စာသင်ကြားနိုင်ဖို့ laptop computer ကမောင်းလိုင်စင်ဖြည့်ဖို့နဲ့ကလေးတွေကြောင်းတက်နိုင်အောင်ပါအကူအညီပေးပါတယ်ခင်ဗျာယူကရိန်းကိုသိမ်းပိုက်ဖို့ကြိုးစားနေတဲ့ရုရှားပေါ်နိုင်ငံတကာကပိတ်ဆို့တံခတ်တာကြောင့်ရုရှားယူပယ်ငွေကြေးဟာ30ရာခိုင်နှုန်းစံချိန်တွင်ထိုးစင်းသွားသလိုရုရှားစတော့ဈေးကွက်လည်းပိတ်ထားပါရယ်။ပန်းချင်းချိတ်ဆက်ပြီးတော့ငွေလဲပြောင်းနိုင်တဲ့ Swift နိုင်ငံတကာငွေကြေးကွန်ရက်ကနေလည်းရုရှားကိုထုတ်ပယ်ထားတာကြောင့်အယောင်ဝယ်အတွက်ငွေကြေးအပြောင်းအလဲအထုတ်အသွင်းလုပ်ဖို့အခက်တွေ့စေမှာပါ။ Brookings Institution ကနိုင်ငံရေးသုံးသပ်သူ Douglas Rediker က
The sanctions themselves also have obviously been
Chebosi Ludan Zan ne soya wo jo pyu ni de siboyi tamari ko pimat tha peiso dan kat de so ra tin sha ba de turu bai naingan cha ngwe dollar euro six france ngwe je de ko thom pyu nai yong da ma ka turu ye zain kan motor boat dui ye dai lu sai yin ni ko bai jet li myan de ko le a thom pyu nai no ma mo paw
American ဆိုရကတော့နောက်ထပ်တက်ကပိတ်ဆို့မှုတွေချမှတ်ဖို့သုံးသပ်နေတယ်လို့ပြောပါရယ်။ဒါအပြင်သက်ဆိုင်ရာပြည်နယ်ဆိုရတွေကလည်းရုရှားနိုင်ငံတို့ဝိုင်းအရက်ကအစဆိုင်တွေမှာရောင်းချမှုရပ်ဆိုင်ဖို့ညွှန်ကြားထားပါရယ်။ Ohio, Iowa, New Hampshire, Pennsylvania, Utah, Virginia ပြည်နယ်တွေမှာဘားတွေစားတောက်ဆိုင်တွေမှာဝမရောင်းချတော့ဖို့အမိန့်ထုတ်ထားပါရယ်။ Ohio ပြည်နယ် Columbus မြို့ကအရက်ဝိုင်းဆိုင်ဝန်ထမ်းAmanda Robinson က
It's not going to be an economic impact.
ဒီဘာရီယာကျမတို့ကိုဘာမှထိခိုက်စရာအကြောင်းမရှိပါဘူး။ဘားတွေကလာမဝယ်တော့ရင်ဒီတိုင်းထားလိုက်အောင်ပါပဲ။ဖုန်တဲ့ယုံကလွယ်လို့ဘာမှပူဖြစ်စရာမရှိပါဘူး။ဒီထက်ပိုပြင်းထန်တာမျိုးလုံးစေခြင်းပဲမယ်။ဒါတော့ပဲဆိုရင်လည်းကျမကလိုင်းတော်ဘုအစ်မ
။မရှားတော့ဘော့ကရဲ့ဟာလူတောင်များတာကြောင့်လည်းအထိနာစေဖို့အခုလိုဆောင်ရွက်တာလို့ဆိုရတဲ့American နဲ့ UK ကရုရှားဘူဘန်ဒါမှမဟုတ်ဗန်နာရေးဌာနနဲ့ဆက်ဆက်ပြီးငွေကြေးအပြောင်းအလဲမလုပ်ကြဖို့သက်ဆိုင်ရာနိုင်ငံသားတွေကိုတားမြစ်ထားသလိုဂျာနီအဖြစ်တောက်လျှောက်ရပ်တည်လာတဲ့ဆွစ်ဇာလန်နိုင်ငံဟာဆိုရင်လေဥရောပသမဂ္ဂကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုအတိုင်းလက်ခံကျင့်သုံးဖို့တုံ့သက်နေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းကုလပိတ်ဆို့တံခတ်မှုကြောင့်အလုံးအတွဲအထိနာစေနိုင်တာကိုလည်းတုံ့သက်သူတွေကထောက်ပြပါတယ် White and Williams ဥပဒေအကျိုးဆောင်အဖွဲ့က Christopher Graham က
Kane famously said that you know Russia was a was
ဂျင်းနန်တဘာဝတန်ငွေအပြင်နီကယ်ခရုံတန်ရိုင်းနဲ့အလူမီနီယံတခြားသတ္တုအမျိုးအစားတွေလည်းရောင်းပါတယ်အလူမီနီယံဆိုရင်ဒီနေ့ဈေးခုန်တက်လာတာကြောင့်ဈေးရင်ထုတ်တဲ့ကုမ္ပဏီတွေထိခိုက်မှာဖြစ်တယ်လို့အချိုရည်ဆိုတာရောင်းတဲ့ကုမ္ပဏီတွေလည်းအထိနာမှာပါ
အခုလိုအခြေအနေတွေကြောင့်ရုရှားဟာနိုင်ငံပြင်ပမှာပေးစရာရှိတဲ့အကျွေးတွေကိုပေးဖို့တိတ်မျှော်လင့်လို့မရတော့ကြောင်းနိုင်ငံတကာငွေကြေး Institute IMF ကသတိပေးထားပါတယ်ခင်ဗျာစာကျဉ်စာကျဉ်တွေကိုတိကျခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောကွန်ကြက်ယူအပါဝင်အိမ်တွေကစာကျဉ်စာကျဉ်တွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ
I appreciate that
တမတ်ထားတဲ့ပုံနဲ့အလွယ်တကူစွန့်ပစ်လိုက်ရုံပါပဲ။ဘာမှတိတ်အလို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန္တရာယ်ရှိတဲ့မီသိန်းကြက်ငွေထုတ်လွှတ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွင်းစားကြံမိုက်တွေကိုလက်ခံနေမှာလို့ရခင်ဗျာ
။ဂူအောင်စီစီတင်ဆက်နေတဲ့တူတာဆွန်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာပါ။အခုတော့သိပ်ပင်တဲ့ဤပညာကဏ္ဍအလှည့်ကြပါပြီ။မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍအတွက်လိုအပ်ချက်ကိုလေစွမ်းအင်လိုပြန်ပြည့်မြဲစွမ်းအင်နဲ့ဖြည့်ဆည်းပေးနိုင်ပါသလား။ဂျပန်အန်ဝါဘူမိသိပ်ပင်တဲ့ဤပညာဌာနဂျမ်စတက်ကဒေါက်တာမူးကျော်သူကိုဒေါက်ခမျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါရခင်ဗျာ
။မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကဏ္ဍပေါင်းဒီပြန်ပြည့်မြဲစွမ်းအင်ဖြစ်တဲ့လေစွမ်းအင်ကိုဘယ်လိုအစားအသောက်ပြောင်းလဲပြီးတော့တောင်းလာနိုင်လဲဆိုတာကို ဂျပန်နိုင်ငံအန်ဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးကြေညာပေးမှာပါ။ဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်။ဒီစွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းလဲပြီးသုံးမယ်ဆိုလို့ရှိရင်သုံးလို့ဖြစ်ပါမလား။အဲ့ဒါလေးနည်းနည်းစပြီးတော့ပြောပြပေးပါ။
ဟုတ်ကဲ့ခင်ဗျာ။ဟိုမြန်မာနိုင်ငံမှာဆက်စစ်ကအရေးကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါတယ်။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားလျှက်စစ်နဲ့တုံးခဲ့တဲ့ဥစ္စာလည်းနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်။အဲ့ဒီအပိုင်းကလည်းရေအားလျှက်စစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီးမြဲအခုချိန်မှာပတ်ဝန်းကျင်အတွက်လည်းထိန်းသိမ်းရတာဖြစ်တယ်လို့ဘေးကနေသိရှိတဲ့အပိုင်းတွေလည်းရှိပါတယ်။ပုံကြစိတ်လည်းရှိတာပေါ့နော်။အဲ့တော့အဲ့ဒါလေးတွေ့စဉ်းစားတဲ့အချိန်မှာဒီပေါင်းငင်လက်တန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာတယ်လို့ဆိုလာပြီးတော့ဒုတိယဟိုပုံကြစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပေါင်းငင်အတွက်လည်းအရန်ကိုကောင်းတဲ့လေအားပေါ့နော်လေအားကအခုအရန်ကိုခေစားလာပါတယ်ခေစားလာတဲ့အတွက်ကြောင့်မို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ပြလာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေအားလျှက်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်ဂျီယမ်တို့နိုင်ငံတွေလောက်လေအားကစိတ်တိုင်းကြကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေအားလျှက်စစ်ကိုဒီဂျပန်နိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလဲ
မြန်မာနိုင်ငံသဖြင့်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလျားလျက်စစ်ရှိရဲအသုံးနိုင်မဲ့နေရာတွေကကန်ယူလန်တကြောတွေပါခင်ဗျာကန်ယူလန်တကြောတွေမှာသေချာစနစ်တကြပေါ့နော်ဒီဘူမိဗလာမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်းစွမ်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုသေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ပါလို့စနစ်ကြထုတ်ထားတာမရှိတဲ့အတွက်ကြောင့်အဲ့ဒီပိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီပိုင်းမှာပဲဒီရေထဲမှာတောင်စက်မှာရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပိုရတဲ့အတွက်ကြောင့်မလို့ပိုပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘက်မှာအခြေခံကြတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလုတ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘိုင်းကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆိုရင်9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျှက်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုချင်းတစ်ခုချင်းအားထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလုတ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရင်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေပြီး9နှစ်ကျော်ထိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားလျှက်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမလဲ
ဟုတ်ကဲ့ခင်ဗျာဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုဟာအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကြံခဲ့တဲ့ဒီလိုအစိုးရစီကိုအစီအခံစာတင်ထားတဲ့ဥစ္စာမှာစနစ်ကြတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျအခုကျွန်တော်ရဲ့ဟိုကနောက်ခက်ဒီမှာလည်းပြနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးတော့ကန်ရိုရန်တစ်ချောက်ပေါ့နော်ရခိုင်ကန်ရိုရန်တစ်ကျော်လုံးကပြောရရင်အကောင်းဆုံးနေရာထဲမှာပါပါတယ်ပြီးတော့အေရဝတီမြို့ဝကျွန်းပေါ်ကကန်ရိုရန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကြီးကန်ရိုရန်တစ်ချောက်ဆိုတော့မြန်မာနိုင်ငံပြည်နယ်ကန်ရိုရန်တစ်ကျော်ပါပဲခင်ဗျတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုခေါ်မလဲလေအားလျှက်စစ်ထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်တဲ့ဆိုင်နည်းနည်းပိုပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခွက်ကပူတာအုံပတ်ဝန်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခွက်အစုံပူတာအုံပတ်ဝန်းကျင်ဒီဂျောကတော့လေအားကောင်းတယ်လို့ညီပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျှက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစားဘူးနဲ့လနဲ့ချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတိတိကျကျတွက်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာကြောင့်တိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးကြီးပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်ကြီးကြီးလာမယ်ပြီးရင်တိုင်ကနေမှဒီစနစ်တကျကျိုးတွေနဲ့တွဲတန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားသွားမယ်ဆိုဒီတိုင်ကိုရှို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအထက်ကဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကကုန်းပေါ်မှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်။အဲ့တော့မြေကြီးရဲ့ခန္ဓာရင်တွေတိုင်းမယ်၊လေအားရဲ့အပန်းစောင့်ပြီးတော့မော်နီတာလုပ်ပြီးတော့တိုင်းမယ်။ပြီးရင်နောက်မှာမှသေးချာစနစ်တကျအစီရင်ခံစာနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အနည်းဆုံးဖြစ်တဲ့ပုံစံကိုလည်းစောင့်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသ နောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်တစ်နှစ်နှစ်သုံးနှစ်ဆောက်တည်ဆောက်တဲ့ပိုင်းတွေကိုသွားမှာမယ်တည်ဆောက်တဲ့ပိုင်းမှာလည်းဒီလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့တစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံကြတဲ့အရာဒါပေမဲ့ကောင်းတဲ့ဟာလေးတစ်ခုတော့ရှိတာပေါ့နော်တရုတ်နိုင်ငံကအခုဒီကျန်ခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတတ်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကျွန်တော်ကလွယ်လွယ်ကူကူနဲ့ဈေးတက်လာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့သတင်းပါဟု
တ်ကဲ့ဆိုတော့အခုလေယာဉ်ကက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘယ်လိုပြောင်းလဲတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျာအဓိကကတော့ကုန်ကြစည်ပေါ့ကုန်ကြစည်ကဒီလျာလျက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကဘာမမဆိုလာပြီးရင်ဒုတိယအ ਨੇ ဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လျက်စစ်စီမီတာကတည်းနည်းနည်းပဲပုံများတယ်လျာလျက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေလျက်စစ်ကိုတကယ်ပေါ်ပေါ်များတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပါ
ဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြင်းမြဲစွမ်းအင်ဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေရလျက်စစ်ရမယ်ကန်ရီလန်ဒေတာပြီးတော့ရေရလျက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့အတွက်ကြောင့်အဲ့အပိုင်းတွေကိုဖွဲ့ချပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျက်စစ်ကိုလို့တကယ်ကိုပြန်ပြင်းမြဲစွမ်းအင်ကိုရတဲ့အပြင်ကိုသူကသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင်ဗျ
ကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်းဟုတ်ကဲ့ပ
ါမြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန်တာအတွက်လေယာဉ်ပျက်ရှိဖို့အားကိုးနိုင်မှာကြောင်းဒေါက်တာမိုးကျော်ဆင်းကပြောတော့တယ
်ဒေါက်ကမျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်ဥရောပမှာအကြီးဆုံးနျူကလ িয়ার ဓာတ်ပိတ်စက်ရုံကိုရုရှားတပ်ဖွဲ့တွေထိန်းချုပ်လိုက်ပြီလို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဓာတ်ပိတ်စက်ရုံကနေအန်ဒရယ်ရှိတဲ့ဓာတ်တွေစိတ်ယူထွက်တာမျိုးမရှိဘူးလို့ယူကရိန်းနျူကလ িয়ার စစ်ဆေးရေးမှုတွေကပြောပါတယ်နျူကလ িয়ার ဓာတ်ပိတ်စက်ရုံကိုတိုက်ခိုက်တာမျိုးဟာတိတ်ကိုဆိုးရွားတဲ့အစဉ်ကျင်မဲ့လုပ်ရဖြစ်တယ်လို့ IAEA ပါဝင်ကမ္ဘာနိုင်ငံအများပြားကပြစ်တင်ရှုတ်ချကြပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရဟာအစဉ်ကျင်မဲ့လွန်းလာကြောင်းအမြန်ဆုံးရပ်တန့်သင့်ပြီလို့မြောက်အတ္တနေစာချုပ်စစ်မှန်မေးအဖွဲ့နေတိုးအကြီးကဲယွန်စတိုဒန်ဘတ်ကဒီကနေ့ထပ်ပြီးတော့တိုက်တွန်းပြစ်တင်ရှုတ်ချပါတယ်ရုရှားရဲ့ရန်လုံမှုတွေကိုနေတိုးအဖွဲ့ဝင်နိုင်ငံတွေကခုခံကာကွယ်သွားမယ့်အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းဒီကနေ့နေတိုးတွင်မှုချုပ်နဲ့အတူပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရယ်နေတိုးတွင်မှုချုပ်ပြောခဲ့သလိုပဲဒါဟာခုခံစစ်ဖြစ်ပါရယ်ရုရှားနဲ့ပြည်ပခါဖြစ်အောင်ကျွန်တော်တို့လုပ်တာမဟုတ်ပါဘူးပြည်ပခါကကျွန်တော်တို့စီကိုရောက်လာတာပါဒီအတွက်ကျွန်တော်တို့ဘက်မှခုခံမှုအသင့်ရှိပါရယ်နေတိုးနယ်မြေတွေကိုတလက်မမအထီးမှန်မှန်ခုခံသွားပါမယ်လို့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကဘရပ်ဆဲလ်စ်မှုသတင်းစာရှင်းလင်းပွဲတွင်ပြောသွားပါရယ်ရုရှားယူကရိန်းစစ်ပွဲကြောင့်ဒီအပိုင်းကမ္ဘာရေနံစည်းတွေတိတိတတ်တာထိုးတက်သွားသလိုယူကရိန်းနျူကလ িয়ার ဆက်ရုံကရုရှားတပ်ဖွဲ့တွေတိမ့်လိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒီကနေ့ဥရောပအစုရှယ်ယာစည်းတွေဟာလည်းတစ်နှစ်နီးပါးအတွင်းအနှိမ်ဆုံးကိုထိုးချသွားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကဝန်ကြီးတွေဖြစ်ကြတဲ့ဒေါက်တာဇော်ဝေဆိုးဦးရီမွန်ဒေါ်စင်မအောင်ဦးအောင်မျိုးမင်းဒေါက်တာဆာဆာဦးလင်ကိုလတ်ဦးထင်လင်းအောင်ဒူဝင်ညူတူဖြစ်တဲ့ဒေါ်ဤတင်စာမောင်အပြင်88မျိုးဆက်ခေါင်းဆောင်ဒူဖြစ်တဲ့ဦးမင်းကိုနိုင်တဲ့ဒူစုစုပေါင်း71ယောက်ကိုမြန်မာနိုင်ငံသားအဖြစ်ကရဆက်လိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ညဘက်မှာထုတ်ပြန်ပါတယ်မြန်မာနိုင်ငံအကျိုးထိခိုက်စေတဲ့လှုပ်ဆောင်ချက်တွေကြောင့်ဆိုပြီးအခုလိုနိုင်ငံသားအဖြစ်ကရဆက်လိုက်တာလို့စစ်ကောင်စီကဆိုပါတယ်ခင်ဗျာဒီနေ့ညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရနိုင်မှာအတမန်အင်ဂျင်နီယာက National Kelly ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက PG Elio ဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းဒူဘီတာ32 40 49နဲ့ပထမနာရီဘက်မှာလိုင်းလန့်ဘီတာ190 kHz 1509တို့ပြင် VOA ရဲ့ website Facebook YouTube ဂျိုရုဆလောင်းတို့ကနေလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုကြည့်ရှုနားဆင်နေတဲ့အထူးပဲကျေးဇူးတင်ပါတယ် VOA သတင်းရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားများအားလုံးဘေးရန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.